Welcome to the Voice of America in Burmese.
မင်္ဂလာနေ့ခင်ဗျာတော်တော်ရှင်များရှင်2019ခုနှစ်မေလ26ရက်ဒင်းဝင်နေနဲ့ခင်ဗျာစီစဉ်နေကိုမဲကင်ပြောင်စုမြို့တော်ဝါရှင်တန်ဒီစီကနေ6.9အထိလိုင်းဒိုမီတာ24.52ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမအီဒန်ဇမဒီမနက်ခင်းတဲ့စီစဉ်တွေကိုတောင်းရင်တက်ဆက်ပြီးသွားမှာပါ
မင်္ဂလာပါရှင်ကျမတင်ကီထိုက်ပါကိုညံဝင်းအောင်နဲ့အတူသတင်းညချင်ညာပါမယ်အမေရိကန်နဲ့ဂျပန်ကြားကုန်သွယ်ရေးမညီမျှမှုကိုဂျပန်ခီးစဉ်ပထမဆုံးနေ့မှာပဲအမေရိကန်သမ္မတကပြောဆိုလိုက်ပါတယ်ကမ္ဘာတစ်လုံးနိုင်ငံပေါင်း30ကျော်မိုင်ပေါင်း3000ကျော်ဆန်ကယ်ခီးနေမဲ့မြန်မာလူငယ်နှစ်ဦးရဲ့ခီးစဉ်ကတော့ဒီကနေ့ရန်ကုန်မှာစတင်ဖို့ရှိနေပါတယ်ဒီသတင်းညနဲ့အတူတခြားစိတ်ဝင်စားဖို့ရဲ့သတင်းညနားဆင်ကြရပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီနေ့တော့တာရှင်နေနားဆင်ကြမယ်ဒီမှာတော့ရခိုင်ဒုက္ခသည်တွေအတွက် UNHCR ကဆက်လက်ပြီးတော့ထောက်ပံ့ပေးမယ့်အကြောင်းနဲ့ပတ်သက်ပြီးတော့
development inclusive development is extremely important for all communities and this is what we are doing together with UNDP and others but we should
make ဒုက္ခသည်များဆရာမဟာမင်းကြီးဖီလီပိုဂရန်ဒီကခုလိုပြောလာတာအပါဝင်ပြည်စုံကိုမကြခင်မှာနားဆင်ကြဖို့ရှိပါတယ်ဒါပြင်အပတ်စဉ်ခဏတွေမှာတော့ဥအောင်ခင်မြမရေးတုံးသက်ချက်American 3 EDM သင်ကန်းစာစီစဉ်ပြင်ဒါရိုက်တာစီစဉ်ကိုလည်းဒီမနက်မှာနားဆင်ကြဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်တန်ငယ်တကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုညဝင်းအောင်တို့ကကြီးညာပေးပါလိမ့်မယ်ရှင်
။ဂျပန်နိုင်ငံကိုစနေနေ့ကဆက်ရောက်သွားတဲ့ American သမ္မတဒေါ်နယ်ထရန့်ကခီးစဉ်ပထမဆုံးနေ့မှာပဲ American နဲ့ဂျပန်ကြားကုန်သွယ်ရေးမညီမျှမှုကိုပြောဆိုခဲ့ပါတယ်
။ With this deal we hope to address the trade imbalance.remove barriers
နိုင်ငံဆက်ဆံရေးမှာအပြည့်အယူမျှစေဖို့အမေရိကန်ပို့ကုန်တွေအပေါ်အတားအဆီးတွေကိုဖယ်ရှားရေးနဲ့ကုန်သွယ်ရေးမညီမျှမှုကိုဒီသဘောတူညီချက်နဲ့ဖြည့်ရှင်းနိုင်ဖို့မျှော်လင့်ကြောင်းသဘောတူညီချက်ရဖို့နှီးစပ်လာပြီဖြစ်တယ်လို့လည်းသမ္မတထရန့်ကပြောပါတယ်အမေရိကန်ကိုတင်သွင်းတဲ့ကားနဲ့ကားအပိုပစ္စည်းတွေအပေါ်မှာအခွန်တိုးကောက်ခံမှုကြောင့်ဂျပန်အထည်နာနိုင်တယ်လို့လည်းအမေရိကန်သမ္မတကချင်းချောက်ပြောဆိုပါတယ်ဥရောပသမ္မတဂျပန်တို့ဘက်ကကုန်သွယ်ရေးဖြည့်ရှော့မှုရဖို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တီဇာအနေနဲ့မဆောင်ရွက်နိုင်ဘူးဆိုရင်တော့သူ့အနေနဲ့သွင်းကုန်ကုန်ကောက်ယူမှုကို80လောက်သွားမယ်ဆိုတဲ့သဘောမျိုးလဲသမ္မတထရန့်ကပြောပါတယ်အခုဂျပန်ခီးစဉ်အတွင်းမှာတော့အမေရိကန်ဂျပန်ကုန်သွယ်ရေးသဘောတူညီချက်အပြီးသတ်နိုင်လောက်ပါတယ်လို့လဲသမ္မတထရန့်ကခန့်မှန်းပြောဆိုထားပါတယ
်ပြီးခဲ့တဲ့နိုဝင်ဘာလကခရိုင်းမီးယားကျွန်းဆွယ်အရေးမှာထိတိုက်ရင်ဆိုင်ခဲ့တဲ့ယူကရိန်းရေဒတ်သင်္ဘော30နဲ့ရေဒတ်အမှုတန်းနရာဇင်တို့ကိုအ мян ပြန်လှုပ်ပေးဖို့ကုလသမဂ္ဂဆိုင်ရာခွန်ယုံတခုကရုရှားနိုင်ငံကိုအမိန့်ချမှတ်လိုက်ပါတယ်ဒီလအစောပိုင်းကကြားနာမှုတွေအပြီးဂျာမနီအခြေစိုက်ပင်လယ်ပြင်ဥပဒေကြောင်းဆိုင်ရာအပြည်ပြည်ဆိုင်ရာခွန်ယုံတခုကစနေနေ့မှာအဲ့လိုအမိန့်ချမှတ်လိုက်တာပါ2014ရုရှားကခရိုင်းမီးယားဒေသကိုဝင်ရောက်သိမ်းပိုက်ခဲ့ပြီးနောက်ပြီးခဲ့တဲ့နိုဝင်ဘာ25ရက်နေ့ကယူကရိန်းနဲ့ရုရှားတို့ကြားအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးနောက်မှာရုရှားကယူကရိန်းစစ်သင်္ဘောတွေကိုသိမ်းပိုက်ခဲ့ပါတယ်။ယူကရိန်းစစ်သင်္ဘောတွေဟာရုရှားကိုတံပြန်ဖို့အဇော့ဖ်ပင်လယ်ဒဲကိုဝင်ရောက်ဖို့ကြိုးစားတာကြောင့်ရှာဖွေဖို့လုပ်ခဲ့ရတယ်လို့ရုရှားဘက်ကပြောပေမဲ့ယူကရိန်းဘက်ကတော့ပင်လယ်ပြင်ဥပဒေတွေအရသူတို့သင်္ဘောတွေဟာရှာဖွေမှုတွေကနေကင်းလွတ်ခွင့်ရှိတယ်လို့ပြောပြီးပြစ်ခတ်မှုတွေဖြစ်ခဲ့ရတာပါ။
တောင်အာဖရိကနိုင်ငံရဲ့သမ္မတအဖြစ်သမ္မတဒေအဖြစ်ဆီရီရာမာဖိုစာစနေနေ့မှာကျန်းသစ်စာချိန်ဆိုပါတယ်။မြို့တော်ပရီတိုရီးယားမှာကျင်းပတဲ့ကျန်းသစ်စာကျင်းပပွဲကိုဒေတာရင်ခေါင်းဆောင်တွေနဲ့ဧည့်သည်တော်3000လောက်တက်ရောက်ပါတယ်။သူ့ကိုအနှင်းထားတဲ့ယုံကြည်မှုကိုတံပိုးထားပါကြောင်းတောင်အာဖရိကရင်ဆိုင်နေရတဲ့အခက်အခဲတွေနောက်ပိုပြီးကောင်းမွန်တဲ့အနာဂတ်ဖြစ်လာရေးပြည်သူတွေရဲ့မျှော်လင့်ချက်တွေကိုလည်းသိရှိနားလည်ထားပါကြောင်းသမ္မတရာမာဖိုစာကပြောပါတယ်။ပြည်သူပိုင်ငွေဒေါ်လာတန်း20လောက်ကိုကိုပိုင်အိမ်မွမ်းမံမှုမှာအသုံးပြုတာအပါအဝင်အဂတိလိုက်စားမှုအရှုပ်တော်ပုံအများအပြားထွက်လာပြီးနောက်မှာပြီးခဲ့တဲ့နှစ်ကသမရဟောင်းဂျက်ကော့ဇူမာကိုယာရုကဖိအားပေးဖယ်ရှားလိုက်ပြီးနောက်မှာရာမာဖိုစာအာဏာရယူခဲ့တာဖြစ်ပါတယ်။ဒေါ်အာဖရိကပြည်သူပြည်သားတွေကလည်းသူတို့ယုံကြည်ကိုးစားခဲ့သူတွေအာဏာနဲ့ချမ်းသာကြွယ်ဝမှုဒဏ်ကိုခဏယီမရှိကြတာကိုလက်တလော့တွေ့မြင်ခဲ့ရတယ်လို့လည်းသမရအသက်ကပြောပါတယ်။ဒေါ်အာဖရိကနိုင်ငံကိုအာဏာအလွဲသုံးစားမှုတွေတဘာဝအရင်းမြစ်တွေအချီးနှီးကုန်လွန်နေတဲ့အခြေအနေကလွတ်ကင်းတဲ့နိုင်ငံဖြစ်ဖို့သူမျှော်မှန်းထားတယ်လို့လည်းသမရအသက်ကပြောဆိုသွားပါတယ်
။ဗီဒီနိုင်ငံမှာသရီဇာမေဝန်ကြီးချုပ်အဖြစ်ကနေနှုတ်ထွက်ဖို့ကြေညာလိုက်ပြီးနောက်အထွေထွေရွေးကောက်ပွဲတရက်ကျင်းပဖို့အခြေအနေရှိလာနေပါတယ်။ထရီဇာမေကိုဆက်ခံမဲ့ Conservative Party ခေါင်းဆောင်အသစ်တဦးကို ဇွန်လလကုန်မှာပါတီတွင်မဲပေးရွေးချယ်ဖို့ရှိပြီးသူ့အနေနဲ့လည်းအောက်လွှတ်တော်မှအတိုက်ခံရဲ့ယုံကြည်မရှိတဲ့အဆိုနဲ့ချက်ချင်းရင်ဆိုင်ရမယ့်အခြေအနေရှိနေပါတယ်။ပါတီကောင်းဆောင်အဖြစ်ဝင်ရောက်ရှင်ပြိုင်ရွေးခံမဲ့သူတွေနဲ့အလားအလာအကောင်းဆုံးဖြစ်တဲ့နိုင်ငံရေးဝန်ကြီးဟောင်းဘော်ရစ်ဂျွန်ဆင်ကတော့ဥရောပသမဂ္ဂ EU ကနှုတ်ထွက်ရေးဘရစ်ဇစ်နဲ့ပတ်သက်လို့တင်းမာတဲ့သဘောထားတစ်ရပ်ကိုတောက်ကြနေကထုတ်ပေါ်ပြောကြားခဲ့ပါတယ်။အငင်းပွားဝယ်ဖြစ်နေတဲ့ဝန်ကြီးချုပ်မေနဲ့EU ရဲ့ညှိနှိုင်းမှုကိုဗြိတိန်ပါတီမန်ကလက်ခံသည်ဖြစ်စေမလက်မခံသည်ဖြစ်စေဗြိတိန်ဟာအောက်တိုဘာ31ရက်နေ့မှာဥရောပသမဂ္ဂကနေထွက်ခွာရမယ်လို့ဆိုထားခဲ့တာပါဥရောပသမဂ္ဂဘက်ကတော့ဗြိတိန်နှုတ်ထွက်ရေးကိစ္စကိုအစွမ်းကုန်လိုက်လျောထားပြီဖြစ်ပြီးဒီကိစ္စကိုထပ်မံမညှိနှိုင်းလို့တော့ဘူးလို့ပြောပြီးဖြစ်ပါတယ
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့တင်းင်းကနေနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်။ကမ္ဘာနိုင်ငံပေါင်း30အချို့ကိုဖြတ်ပြီးမိုင်ပေါင်း3000ကျော်ကိုစိုက်ကယ်စီးခီးနှင်မဲ့မြန်မာလူငယ်နှစ်ဦးရဲ့ခီးကိုတော့ဒီကနေ့တင်းင်းကနွေနေမှာစတင်ဖို့ရှိနေပါတယ်။မြန်မာနိုင်ငံကနေအင်္ဂလန်ထိသွားမဲ့ Moto Lock စိုက်ကယ်ခီးနှင်မဲ့သူတွေကတော့ Science of Fun နဲ့ကိုအောင်ကျော်ဝင်းတို့ဖြစ်ပါတယ်။ဒီကနေ့စိုက်ကယ်ခီးကိုတော့ရန်ကုန်မြို့ရွှေတဂုံဇေတီတော်ကနေစတင်မှာဖြစ်ပြီးဝိုင်းရံမဲ့သူတွေကိုလည်းဖိတ်ခေါ်ထားတာတွေ့ရပါတယ်။ဒီကနေ့မြန်မာအင်္ဂလန်ခီးစဉ်ကတော့အောက်တိုဘာလကုန်ပိုင်းလောက်ထိကြာမယ်လို့လည်းခန့်မှန်းထားကြပါတယ်။ခီးစဉ်အတွင်းမှာတော့စင်ကာပူ၊မလေးရှား၊ထိုင်းတရုတ်၊မွန်ဂိုလီးယား၊ကာဂျစ်စတန်၊ရုရှားနိုင်ငံတို့ကိုဖြတ်သန်းမှာဖြစ်ပြီးဥရောပနိုင်ငံတွေထဲမှာလည်းဖင်လန်၊ဆွီဒင်၊နော်ဝေး၊ဂျာမနီ၊နယ်သာလန်၊ဘယ်လ်ဂျီယံတို့လည်းပါဝင်ပါတယ်။ကိုအောင်ကျော်ဝင်းနဲ့ဆိုင်းဇွန်ဖာတို့နှစ်ဦးကပြည်တွင်းမှာစိုက်ကယ်စီးခီးရှည်သွားတဲ့အတွေ့အကြုံရှိသူတွေလို့လည်းပြောဆိုထားပါတယ်။
ထိုင်းနိုင်ငံဒီမိုကရက်ပါတီထိပ်တန်းအကြံပေးပုဂ္ဂိုလ်နဲ့ဝန်ကြီးချုပ်ဟောင်းလင်းဖြစ်တဲ့ချွန်လီပိုင်ကဖွေထိုင်းပါတီအမတ်ဆွန်ဖုံအမွန်ဘီဘက်ကို258မဲ235မဲနဲ့အနိုင်ရပြီးထိုင်းအောက်လွှတ်တော်ဥက္ကဋ္ဌဖြစ်စနေနေ့ကရွေးချယ်ခံရပါတယ်ချွန်လီပိုင်ဟာလက်ရှိအာဏာရအစိုးစုနဲ့သဘောထားတူတူလည်းဖြစ်ပါတယ်လွှတ်တော်အမတ်469ဦးရဲ့ထောက်ခံမဲနဲ့အစိုးရကလွှတ်တော်ဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌတွေကိုရွေးချယ်ခဲ့ပြီးနောက်တနေ့ဖြစ်တဲ့စနေနေ့မနေ့ပိုင်းမှာထိုင်းလွှတ်တော်ကိုကျင်းပခဲ့တာပါလူငယ်တွေရဲ့ထောက်ခံမှုရထားတဲ့ Future Forward Party ခေါင်းဆောင်သနသွန်ကတော့တရားရုံးကအမိတခုကြောင့်လွှတ်တော်ကိုတက်ခွင့်မရပါဘူးနိုင်ငံရေးမှာရေပန်းစားတဲ့သနသွန်ကိုထိုင်းရွေးကောက်ပွဲကော်မရှင်ကလွှတ်တော်အမှတ်အဖြစ်အတိအမှတ်ပြုထားပေမဲ့မီဒီယာကုမ္ပဏီတခုကစုရှယ်ယာတွေကိုတရားမဝင်ပိုင်ဆိုင်ထားတယ်ဆိုတဲ့ဆွဆွဲချက်နဲ့တရားရုံးကအမိချမှတ်ခဲ့တာပါသနသွန်ကတော့အဲ့ဒီဆွဆွဲချက်ကိုညှင်းဆို့ထားပြီးသူရွေးကောက်ပွဲမှဝင်ခင်မှာအစုရှယ်ယာတွေကိုတည်ဝင်လုပ်ခဲ့တယ်လို့ဆိုပါတယ်
။အိန္ဒိယနိုင်ငံဟိန္ဒူအမျိုးသားရေး BJP ပါတီဦးဆောင်တဲ့အာနာယညွန်ဘောင်းအဖွဲ့ရဲ့အသစ်ရွေးကောက်ခံလွှတ်တော်အမတ်တွေကလက်ရှိဝန်ကြီးချုပ်နရင်ဒရာမိုဒီကိုစနေနေ့မှာခေါင်းဆောင်အဖြစ်ရွေးချယ်လိုက်တာကြောင့်နောက်ထပ်ဝန်ကြီးချုပ်၅နှစ်သက်တမ်းအတွက်လွမ်းပွင့်သွားစေပါတယ်။လွှတ်တော်မှာပြောကြားတဲ့မင်းကွန်းမှာတော့မစ္စတာမိုဒီကအခု27ရာစုအတွင်းအိန္ဒိယကိုတိုးတက်မှုသစ်စီဆောင်ချင်းမှာဖြစ်ပြီးဘယ်သူမှနောက်ကျန်မနေခဲ့ရဘူးလို့ပြောဆိုခဲ့ပါတယ်။မျိုးရိုးဇက်အပေါ်အခြေခံတဲ့ခွဲခြားဆက်ဆံမှုကိစ္စကိုလည်းအစိုးရဘက်ကဦးစားပေးဖြေရှင်းဆောင်ရွက်မယ်လို့လည်းပြောဆိုသွားပါတယ်။အိန္ဒိယရဲ့သတင်း6ခုကြားရွေးကောက်ပွဲရလဒ်တွေကိုတောက်ကြန်နေမှာရေးတွက်ပြီးစီးခဲ့ပြီးနောက်မှာတော့အောက်လွှတ်တော်အမတ်နေရာ942နေရာမှာ BJP ပါတီက303နေရာအနိုင်ရကြောင်းရွေးကောက်ပွဲကော်မရှင်ကကြေညာခဲ့တာပါဒီရွတ်တက်ဟာဆိုရင်အစိုးရတရက်ဖွဲ့စည်းဖို့လိုအပ်ချက်ထက်တောင်ကျော်လွန်နေတာပါနရိန္ဒရာမိုဒီကတော့လာမယ့်ကြာသပတေးနေ့လောက်မှာဝန်ကြီးချုပ်ဒုတိယသက်တမ်းအတွက်ကျန်းသစ်စာကျင်းဆိုနိုင်ပွဲရှိတယ်လို့လည်းသတင်းတွေကဖော်ပြနေကြပါတယ် BJP ပါတီရဲ့အဓိကပြိုင်ဘက်ဖြစ်တဲ့ရာဟုဂန္ဒီဦးဆောင်တဲ့အိန္ဒိယအမျိုးသားကွန်ဂရက်စ်ပါတီကတော့အမတ်နေရာ52နေရာပဲအနိုင်ရခဲ့ပါတယ်ရှင်
နောက်သတင်းပတ်တွေစတင်ကျင်းပမယ့်ကမ္ဘာဖလားခရစ်ကက်ပြိုင်ပွဲအတွက်ခြေစမ်းပွဲတစ်ခုမှာပါကစ္စတန်ကိုအောင်ပွဲရခဲ့တဲ့အာဖဂန်အမျိုးသားခရစ်ကက်အသင်းကိုတနက်ဒီအကြာကြီးပြစ်ပေါက်ကြိုဆိုခဲ့ကြတဲ့ကိစ္စနဲ့ပတ်သက်လို့ရဲတွေအပါအဝင်လူပေါင်း100လောက်ကိုအာဖဂန်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ် ဒီလိုတနက်ပစ်ခတ်မှုကြောင့်အနည်းဆုံးလူ10ဦးထိခိုက်ဒဏ်ရာရသွားတယ်လို့ပြည်ထရေးဌာနပြောခွင့်ရပုဂ္ဂိုလ်ကအတည်ပြုပြောကြားလိုက်ပါတယ်။အခုလိုဖမ်းဆီးမှုဟာပါကစ္စတန်နေဇတ်ဒေသတွေဖြစ်တဲ့နန်ဂါဟာနဲ့ခို့စ်ဒေသတွေမှာဖြစ်တယ်လို့ဆိုပါတယ်။ဒီအောင်ပွဲဟာအာဖဂန်နစ္စတန်အသင်းနဲ့အင်္ဂလန်မှာကျင်းပမဲ့ခရစ်ကတ်ကမ္ဘာဖလားပွဲကိုတွားရောက်ခွင့်ရဖို့လမ်းပွင့်သွားတာလည်းဖြစ်ပါတယ်။စစ်ဘေးဒဏ်ကြုံနှစ်ပေါင်းများစွာနဲ့ဖီယိုဖီယဲဖြစ်နေတဲ့အာဖဂန်အနေနဲ့ကမ္ဘာချန်ပီယံဖြစ်ခဲ့မှုတဲ့ပါကစ္စတန်နိုင်ငံကိုအခုလိုအောင်ပွဲရလိုက်တာဟာအင်မတန်ထူးခြားမှုတစ်ရပ်ဖြစ်ပြီးအာဖဂန်နိုင်ငံနဲ့တောင်းကျနေတဲ့တာလီဘန်တပ်ဖွဲ့တွေကိုပါကစ္စတန်ကနောက်ွယ်ကမြှောက်ပေးနေတယ်လို့ဆူဆွဲနေတာလည်းဖြစ်ပါတယ်။ဒါဟာအခြေအမြစ်မရှိတဲ့ဆူဆွဲချက်လို့ပါကစ္စတန်ဘက်ကထုတ်ပြန်ပါတယ်။
သတင်းအင်တာနက်ကိုညဝင်းအောင်လုံးကသတင်းတွေကိုကြီးညာပေးခဲ့ကြပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်ဒုက္ခသည်တွေအတွက်ဆက်ပြီးတော့ထောက်ပံ့ပေးသွားမယ်လို့ UNHCR ကပြောဆိုလိုက်တဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်ရခိုင်ပြည်နယ်ကဆစ်ပေးရှောင်နေထိုင်ကြသူတွေနောက်ပြီးတော့မွတ်စလင်ဒုက္ခသည်တွေအတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံးကဆက်လက်ပြီးတော့ထောက်ပံ့ကူညီသွားမယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကမြန်မာခီးစဉ်တွင်မှကတိပြုပြောဆိုသွားပါတယ်။ဆစ်ရှောင်နေကြသူတွေဒုက္ခသည်တွေနေရရင်းကိုပြန်နိုင်ခွင့်ရရည်အရေးကြီးတယ်ဆိုပြီးတော့လည်းခီးစဉ်တွင်မှကုလသမဂ္ဂမဟာမင်းကြီးကအလေးထားပြီးပြောဆိုသွားပါတယ်။ပြည်စုံကိုမတ်တင်ကြီးထက်ကပြပြပေးပါလိမ့်မယ်
။ရခိုင်ပြည်နယ်ရင်းကမွတ်စလင်လူမှုအတိုင်းဝိုင်းနောက်လက်တလောတိုက်ပွဲတွေကြောင့်အများစုရခိုင်တိုင်းရင်းသားတွေပါဝင်တဲ့ဆစ်ဆောင်ပြည်သူတွေနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလစ်ပိုဂရန်ဒီတို့တွေ့ဆုံခဲ့ပါတယ်လက်တလောဆစ်ဆောင်နေကြရသူတွေကတော့အများဆုံးနေရရင်းတွေကိုပြန်နိုင်ရေးအတွက်တိုက်ပွဲတွေရပ်သွားဖို့လိုလားနေကြတယ်လို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလစ်ပိုဂရန်ဒီက UNHCR website မှာပြောဆိုထားပါတယ်
The strongest messages I receive from them is please convey to all those concerned
သူတို့ကျွန်တော်ကိုပြောတာကတော့တိုက်ခိုက်မှုတွေအဆုံးသတ်ရေးသက်ဆိုင်သူအလုံးကိုပြောပေးဖို့ပါအလုံးကအရသားတွေကိုမထိခိုက်စေဖို့နဲ့သူတို့အိမ်ပြန်နိုင်ရေးအခြေအနေမျိုးဖန်တီးပေးဖို့လိုအပ်နေကြပါတယ်သူတို့အမြန်ဆုံးအိမ်ပြန်ခြင်းကြပါတယ
်ဆစ်ရှောင်းနေဒုက္ခတဲ့စခန်းတွင်းကလူတွေနေရာရင်းတွေကိုပြန်နိုင်ဖို့နောက်သူတို့ဆန္ဒနဲ့အညီဖြစ်ဖို့လိုတယ်လို့လဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကအလေးထားတိုက်တွန်းပါတယ
် It is also extremely important that refugees and
the loss ရှောင်ထွက်ပြေးနေသူတွေအပါအဝင်ဒုက္ခသည်တွေနဲ့ဥယျာဉ်ဆွန့်ခွာထွက်ပြေးနေရသူဌာနေပြန်လို့ရနိုင်ပြီဆိုရင်သူတို့နေရရင်းတွေကိုပြန်ခွင့်ပြုဖို့ကလည်းတိတ်ပြီးအရေးကြီးပါတယ်တကယ်လို့သူတို့ကအခြားအရေးဒေတာတစ်ခုကိုသွားတယ်ဆိုရင်လဲဒါကသူတို့ရွေးချယ်တဲ့ဒေတာပဲဖြစ်ရပါမယ်
။ရခိုင်ပြည်နယ်တွင်မှာ2012ခုနှစ်ကဘာသာရေးဆန်တဲ့အဓိကယုံတွေကြောင့်ထွက်ပြေးရတဲ့မွတ်စလင်ဒုက္ခသည်တွေစခန်းတွေမှာခိုလုံနေကြရဆဲဖြစ်သလို2019ခုနှစ်ကမွတ်စလင်အများစုရှိတဲ့ရခိုင်မြောက်ပိုင်းနယ်မြေရှင်းလင်းမှုတွေကြောင့်မွတ်စလင်တိတ်နေချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရပါတယ်။အခုလက်တလုံးမှာလည်းရခိုင်လက်နက်ကင်တပ်အေအေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်ရခိုင်ဒေသခံအများစုပါတဲ့လူပေါင်း3000လောက်နေရရင်းတွေကနေထွက်ပြေးပြီးစစ်ရှောင်နေကြရပါတယ်ဒီလူတွေအလုံးအတွေ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံးဘက်ကဆက်ပြီးထောက်ပံ့ကူညီပါမယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကခီးစဉ်အတွင်ပြောဆိုပါတယ်မွတ်စလင်ဒုက္ခသည်စခန်းတွေမှာနေထိုင်နေကြရသူတွေရဲ့အခြေအနေကိုလည်းMr. Grandi ကအခုလိုပြောပါတယ်
။ In their day-to-day lives people have some very basic needs that the present situation doesn't allow.
မင်းစင်ဘဝမှာကိုပဲအခြေခံလိုအပ်ချက်တွေရှိနေပါတယ်။လက်ရှိအခြေအနေကပြည်လည်အောင်လှုပ်လို့မရတဲ့အနေအထားပါ။ရခိုင်မျိုးပိုင်းကရိုဟင်ဂျာမွတ်စလင်လူမှုအတိုင်းအဝန်းကပြောကြတဲ့အထဲမှာတော့အထူးသဖြင့်ငါးသွားဖမ်းဖို့စိုက်ခင်းနေမှာအလုတ်သွားလို့ဖို့ဒုက္ခသည်စခန်းတွေကနေထွက်ခွာသွားလာခွင့်အခြေအနေပါမွတ်စလင်တွေအားလုံးရိုဟင်ဂျာတွေအားလုံးဒါမှမဟုတ်လဲအများအပြားကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်သွားတော့လေကွင်းတွေမှာအလို့လို့ဖို့အလို့သမားအင်အားစုမရှိဖြစ်ကုန်နေဆိုတာကိုရခိုင်လူမှုအတိုင်းဝိုင်းနဲ့အခြားလူမှုအတိုင်းဝိုင်းတွေကတော့ပြောကြပါတယ
်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလစ်ပိုဂရန်ဒီရဲ့တောက်ချန်နေ့ကအဆုံးသတ်ခဲ့တဲ့မြန်မာနိုင်ငံ၅ရက်ကြာခီးစဉ်အတွင်းမှာတော့ရခိုင်ပြည်နယ်တွင်ဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့မြန်မာအစိုးရကြားနားလည်မှုစာချုပ်လှော်ကိုလည်းတက်တန်းတိုးခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးနေရတဲ့သ
ိတ်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်နိုင်ရေးအထောက်အကူဖြစ်စေမယ့်စီမံကိန်းတွေလို့ပြောထားတဲ့ကုလသမဂ္ဂဒုက္ခသည်များဆန်ရယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့မြန်မာအစိုးရကြားပြီးခဲ့တဲ့နှစ်နားလည်မှုစွာကျွန်လွှာအရကုလသမဂ္ဂအဖွဲ့အစည်းတွေကရခိုင်ပြည်နယ်တွင်းမှာလူမှုအတိုင်းဝိုင်းဖွံ့ဖြိုးရေးစီမံကိန်းတွေကိုအကောင့်အထည်ဖော်နေတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ဒုက္ခသည်တွေနေရာချင်းပြန်လာနိုင်ရေးအတွက်လိုအပ်တဲ့အခင်းအကျင်းမျိုးကိုပံ့ပိုးဆောင်ရွက်သွားမယ်လို့ကုလသမဂ္ဂဒုက္ခသည်များဆန်ရမဟာမင်းကြီးကရခိုင်ခီးစဉ်အတွင်းမှာပြောပါတယ်။
Development, inclusive development is extremely important for all.
ဘယ်ဆောင်ဖို့မျိုးတွေ့တဲ့ကြီးကလူမှုအတိုင်းဝန်အားလုံးအတွက်အလွန်ကိုပဲအရေးကြီးလာပြီး UNDP နောက်အခြားသူတွေနဲ့အတူတကွကျွန်တော်တို့ဒါကိုဆောင်ရွက်နေတာပါ။ဒါပေမဲ့ဒီကိစ္စတစ်ခုတည်းနဲ့တော့ဒုက္ခသည်တွေဌာနေပြန်ရေးယုံကြည်စိတ်ချရတဲ့အခြေအနေမျိုးကိုအပြည့်အဝဖန်တီးပေးနိုင်မှာမဟုတ်သေးပါဘူး
။ကုလသမဂ္ဂဒုက္ခသည်များဆရာမဟာမင်းကြီးဖီလီပိုဂရန်ဒီရဲ့မေလ20ရက်နေ့ကစခဲ့တဲ့9ရက်ကြာမြန်မာခီးစဉ်အတွင်းမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့နေပြည်တော်မှာတွေ့ဆုံပြီးရခိုင်ပြည်နယ်တွင်းမှာကုလသမဂ္ဂအဖွဲ့အစည်းတွေအကောက်အထည်ဖော်နေတဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့ထိုင်းမြန်မာနယ်စပ်မှာခေလုံနေကြတဲ့မြန်မာနိုင်ငံသားတွေနေရချင်းပြန်နိုင်ရေးကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်ရှင်
မှတ်သိရင်ထပ်တင်ဆက်ပေးထားတာဖြစ်ပါတယ်ခုခါမှာတော့ဥအောင်ခေရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်အပြစ်ခက်ရဲဆဲတဲ့ဒေသမှာပညာရေးပြုပြင်ပြောင်းလဲမှုတွေလုပ်ရင်လုပ်တလို့အကျိုးရှိနိုင်တယ်ဆိုပြီးတော့ဥအောင်ခေကရေးသားထားပြီးတော့ကုညံဝဲရနေတူတင်ဆက်ထားတာကိုနားဆင်ပါရှင
်အစိုးရနဲ့အစိုးရမဟုတ်တဲ့လက်နက်ကိုင်အဖွဲ့အစည်းတွေဟာအပြစ်ခက်ရဲဆဲချိန်မှာပူးပေါင်းဆောင်ရွက်မှုတွေပုံမူလုတ်ကင်လာနိုင်ကြပါသည်အစိုးရနဲ့မွန်ပြည်သက်ပါတီအပြည့်အခတ်ရဆဲတဲ့အခါမှာမွန်ဘာသာအခြေပြုပညာရေးစနစ်ကိုအစိုးရချုပ်ကင်တဲ့ဒေတာအသည့်တိုးချဲ့လာနိုင်ကြောင်းသူတေတီအက်စတီဆောက်နဲ့မေရီလောတို့ကမှတ်တမ်းတင်ထားပါသည်ဒါပေမဲ့အစိုးရရောင်းတွေမှာတိုင်းရင်းသားစကားမတင်ကြနိုင်တာကိုမကျေနပ်သူတွေရှိပါသည်အပြည့်အခတ်ရဆဲတာကိုအခွင့်ကောင်းယူပြီးအစိုးရရန်တရားချက်တွင်တဲ့အထက်မှာကျောင်းဆောက်တာတွေလည်းပေါဝင်တယ်လို့မြင်ကြပါတယ်။မွန်ပြည်ချိုင်းစနစ်မှာမွန်သမိုင်းနဲ့ဘာသာစကားအပြင်အစိုးရသင်ယူကိုလည်းသုံးပါသေး။ဒါပေမဲ့ကရင်နဲ့ကချင်ဒေသမှာတော့ဒေသခံပညာရေးစနစ်နဲ့အစိုးရပညာရေးစနစ်ဟာတိတိတတ်တာကွဲပြားခြားနာတာတွေ့ရပါသေး။ငွေချင်းနဲ့ဆရာလုံလောက်ဖို့အခက်အခဲအများကြီးရှိနေတဲ့ကြားကကချင်ကရင်နဲ့မွန်အဖွဲ့အစည်းတွေဟာတိုင်းရင်းဘာသာစကားအခြေပြုတဲ့သင်ကြားမှုစနစ်ကိုဘူလာသားအစ်စ်မှာကျင့်သုံးနိုင်အောင်အစွမ်းကုန်စ조사ကြပါတယ်ဒီလိုကိုထူးကိုထ조사တာဟာအောက်ခြေကစတဲ့ဖက်ဒရယ်စနစ်ပဲလို့ HD ဆောက်နဲ့မေရီလောတို့ကဆိုပါတယ်
တိုင်းသားဘာသာစကားနဲ့တင်ကြားတဲ့စနစ်ကိုစတင်ကျင့်သုံးသူတွေဟာဖက်ဒရယ်စနစ်ရဲ့နိုင်ငံရေးသဘောတရားကိုနားလည်ခြင်းမှနားလည်မှာပါဒါပေမဲ့သူတို့ကျင့်သုံးတဲ့ပညာရေးစနစ်ဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုလက်တွေ့အခေါင်တည်ဖော်သလိုဖြစ်နေပါတယ်ဖက်ဒရယ်နိုင်ငံတည်ထောင်ဖို့အတွက်ခေါင်းဆောင်ပိုင်းကဆွေးနွေးနေကြတာဘယ်လောက်အထိခရီးရောက်နေမှမသိရသေးပါဘူးဒါပေမဲ့တိုင်းသားဒေသကအကြောင်းတွေမှာကိုဒူကိုရစနစ်နဲ့မိမိတို့ဘာသာရပ်တည်နိုင်အောင်ကြိုးပမ်းတာဟာဖက်ဒရယ်စနစ်ကိုအောက်ခြေကစတင်ကျင့်သုံးတာဖြစ်တယ်လို့ဆိုပါတယ်ငြိမ်းချမ်းရေးဖြစ်စဉ်တွေဟာတိုင်းသားပညာရေးကိုတိုးတက်စေတာမျိုးရှိသလိုဆွေးရုပ်စေတာမျိုးလည်းရှိပါတယ်ဒါကြောင့်ပညာရေးကိစ္စနဲ့နိုင်ငံရေးဆွေးနွေးပွဲဆက်ဆက်မှုရှိဖို့လိုပါတယ
်အပြည့်အခက်ရဆဲပြည့်တဲ့နောက်ပိုင်းမှာဝေးလံတဲ့တိုင်းရင်းသားဒေသအထိအစိုးရရန်တရာရောက်ရှိလာတာကိုမကျေနပ်သူတွေရှိပါတယ်အပြည့်ဆိုင်ရာအလူရှင်တွေဟာအရင်ထောက်ပံ့နေတဲ့တိုင်းရင်းသားအဖွဲ့တွေကိုအဓိကမထားတော့ဘဲအပြည့်ရဒေသမှာတိုးချဲ့လာတဲ့အစိုးရရန်တရာကိုထောက်ပံ့လာမှာကိုလည်းစိုးရိမ်ကြပါသည်ပညာရေးနဲ့အခြားဝန်ဆောင်မှုတွေလုတ်ကင်နေတဲ့အယတားအသင်းအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်တွေကိုနိုင်ငံခြားကဆက်လက်ကူညီထောက်ပံ့ဖို့လိုပါတယ်။တကယ်တော့ညီညာရေးဆွေးနွေးပွဲမှာပညာရေးနဲ့တိုင်းရင်းသားဘာသာစကားသင်ကြားရေးကိုထည့်သွင်းဆွေးနွေးတာဟာခက်ခဲမဲ့ကိစ္စမဟုတ်ပါဘူး။တိုင်းရင်းသားပညာရေးမှာသက်ဆိုင်သူတွေဟာသူတို့နဲ့စိတ်သဘောထားချင်းတူတူတွေကိုသာလက်ခံလိုကြတာတွေ့ရတယ်လို့ဆိုပါတယ်။
ဒါကြောင့်မို့ကွဲလွဲတဲ့သဘောထားအမျိုးမျိုးထွက်ပေါ်နေတာဖြစ်ပါတယ်။ပညာရေးနဲ့ဘာသာစကားဆိုင်ရာသဘောထားအမြင်ဟာ နိုင်ငံရေးညီမချက်အမျိုးမျိုးကိုရောင်ပြန်ဟပ်တယ်လို့ဖြစ်နေပါတယ်တတိတခြားလွတ်လပ်စွာရပ်တည်ပြီးအစိုးရအသင်မျိုးညှို့နှံနဲ့ကွဲပြားတဲ့ကျောင်းမျိုးဟာတိုင်းသားလွတ်လပ်ရေးကိုဥတီကြပါတယ်အစိုးရအသင်မျိုးနဲ့ဆက်ထားပေမဲ့ဒေသလိုက်ကွဲပြားသွားပြီးမြန်မာဘာသာစကားကိုအများဘုံစကားအဖြစ်သုံးတဲ့တီးခြားလွတ်လပ်စွာရပ်တည်တဲ့ကျောင်းမှာဆိုရင်ခိုင်မာတဲ့ Federal သို့မဟုတ်ကိုယ်ပိုင်အုပ်ချုပ်ရေးကိုနိုင်ငံရေးညီမှန်းချက်အဖြစ်သတ်မှတ်ကြတာတွေ့ရပါတယ်ဘ ਹੁ အစိုးရကမြန်မာမှုပြုထားတဲ့ပညာရေးစနစ်ကိုကျင့်သုံးနေတဲ့အတွက်တိုင်းသားတွေကကိုယ်ပိုင်ပြဋ္ဌာန်းခွင့်တောင်းဆိုပြီးတုံ့ပြန်ကြပါတယ်
ဒေသအခြေအနေကိုလိုက်ပြီးပညာရေးစနစ်အမျိုးမျိုးကျင့်သုံးတာကိုဗဟိုအစိုးရလက်မခံတာကြာပြီဖြစ်ပေမဲ့ဦးသိန်းစိန်အစိုးရလက်ထက်မှာစတင်ပြောင်းလဲလာတယ်လို့ SL ဆောက်နဲ့ Mary Law တို့ကဆိုပါတယ်အစိုးရအကြောင်းမှာတိုင်းရင်းသားဘာသာစကားသင်ကြားခွင့်ပြုတာမျိုးတွေရှိတာပေမဲ့ဘာသာရပ်တွေကိုတိုင်းရင်းသားဘာသာစကားနဲ့သင်ကြားတာမျိုးကတော့အလွန်နှေးပါတယ်လို့ဆိုပါတယ်ကွင်းစင်းလေးလာစဉ်သိရှိရတဲ့လိုအပ်ချက်တွေကတော့ပုံမှန်လစာရရှိရေးတရားအသက်တင်မှုကောင်းမွန်ရေးကျောင်းအဆောက်အဦနဲ့ပြည်ပေါ်ကရရှိရေးစတာတွေဖြစ်ပါလေလက်နက်ကင်ပြည်ပကကြောင့်ပေါ်ထွက်လာတဲ့တရားပညာရေးစနစ်တွေဟာအပြည့်အကာလမှာကျောင်းပြည်သူတွေကိုအခွင့်အလမ်းမပေးနိုင်ပဲဖြစ်နေပါလေဗမာစကားမတတ်တဲ့အတွက်ဗမာနဲ့ပေါင်းဆက်ဖို့အလို့ရဖို့ခက်ခဲပါတယ်တိုင်းရင်းသားနဲ့ဒေသဆိုင်ရာကျောင်းကိုအစိုးရကအသိအမှတ်ပြုဖို့လိုပါတယ်ဒါမှသာတိုင်းရင်းသားကျောင်းစင်းတွေဟာအထူးမွန်းမံသင်တန်းတက်ပြီးတူညီတဲ့အတန်းကိုကူးပြောင်းနိုင်မှာဖြစ်ပါတယ်သူတို့လုပ်ဖို့အစိုးရကစဉ်းမြင်သတ်မှတ်ဖို့လိုပါတယ်အခုအချိန်အထိတော့ဘာမှမလုပ်ရသေးဘူးလို့ SL ဆောက်တဲ့ Mary Law တို့ကဆိုပါတယ်ခင်ဗျာ
Okay မြန်မာပြည်သုံးသက်ချက်ကိုတော်တော်ရှင်နာဆင်ခဲ့ကြတာဖြစ်ပါတယ် FIFA ကနေတင်းဝင်နေမနေ့ကင်းစီဇန်ကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခုတစ်ခါမှာတော့ဒေါ်လာတန်းစီဇန်တင်ဆက်ပေးထားတဲ့ American 3 EDN သတင်းစာကိုနားဆင်ကြအောင်ပါရှင်
ဒီရင်ပါအင်္ဂလိပ်အမေရိကန်ဆိုင်ကန်တာမှာမြန်မာ့ဒရင်လောကမှာတုံနှုံနေတဲ့ EDM အသုံးချို့ကိုတင်ပြပေးမှာမို့ပထမဦးဆုံးတင်ပြပေးမယ့် EDM အသုံးကတော့
Call the shots
ဖြစ်ပါတယ်စာလုံးပေါင်းက C A L L call ကခေါ်တာ T H E the S H O T S the shots ကအဓိပ္ပာယ်မျိုးမျိုးရှိပေမဲ့ဒီနေရာမှာပြစ်ခတ်တယ်လို့အဓိပ္ပာယ်ရတဲ့ S H O O T shoot ဆိုတဲ့ကရိယာရဲ့နာ noun အဖြစ်အသုံးပြုထားပြီး shot short ကပြစ်ခတ်မှုဖြစ်ပါတယ်။ဒါကြောင့်စကားခွန်ရဲ့လုံးောက်ဒီဘေကပြစ်ခတ်ဖို့အတွက်ခေါ်ပေးတာဖြစ်ပါတယ်။ဒီအသုံးဆင်းသက်လာတာနဲ့ပတ်သက်လို့အယူအဆအမျိုးမျိုးရှိပေမဲ့တစ်ခုကတော့ရှေးပရိရှသင်္ဘောတွေခေတ်ကဆိုရင်ရန်သူကိုပြစ်ခတ်ရမှာကုန်းပတ်ပေါ်မှာရှိတဲ့တာဝန်ကျအရာရှိကဘယ်နေရာကိုချိန်ပြရမယ်ဆိုတာကိုအောက်ကသနပ်ပြေသမားတွေကိုအမိန့်ပေးရကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒီအသုံးရဲ့ idiom အဓိပ္ပာယ်ကတော့အဆုံးဖြတ်ပြီးတဲ့နေရာမှာရှိနေတာအရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုပြုလုပ်တာလုပ်ပိုင်ခွင့်ရှိတဲ့နေရာမှာရှိနေတာကျမတို့ခေတ်စကားရဆိုရင်တော့လိုအပ်သည့်များကိုညွှန်ကြားတဲ့နေရာမှာရှိနေတာလို့ဆိုရမှာပါဗန်စကားရတော့သူကတော့ဘိုးပဲလို့ဆိုရမှာပါဒီအသုံးကိုအမေရိကန်အနောက်ဘက်ချမ်းရှိကက်စီနိုတွေကြောင့်နာမည်ကြီးတဲ့လတ်စ်ဗီဂတ်စ်မြို့ရှိနေဗာဒါပြည်နယ်မှာမနစ်ကကျင်းပခဲ့တဲ့သစ်တမ်းဝယ်ရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးဒီနှစ်ဇန်နဝါရီလကစတာဝန်ထမ်းဆောင်ခဲ့တဲ့ပြည်နယ်ရဲ့အထက်နယ်အောက်လွတ်တော်နှစ်ရပ်ပေါင်းအမှတ်63ဦးရှိရမှာအမျိုးသမီးအမှတ်အရေးအတွက်ကတဝက်ကျော်ပြီး33ဦးရှိတဲ့အတွက်ဒီပြည်နယ်မှာအမျိုးသမီးတွေကအဓိကလိုအပ်တာတွေကိုဥဆောင်ပြီးအဆုံးဖြတ်ပေးနေတယ်လို့ Washington Post သတင်းစာကြီးကရှေ့မျက်နှာစာမှာရေးသားရမှာ Where Woman called the shots ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာလေ့လာကြည့်ကြရအောင်ပ
ါ Mr. Green is the owner of the company so he calls the shots
Mr. Green ကကျွန်တော်တို့ company ရဲ့ပိုင်ရှင်ဖြစ်တယ်ဒါကြောင့်သူကဘာလုပ်ရမယ်ဆိုတာကိုအဓိကညွှန်ကြားနေသူဖြစ်တယ်လို့အဓိပ္ပာယ်ရပါတယ်ဥမောင်းနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ Mr. Green is the owner of the company so he calls the shots
ခုစလေကြည့်ပြပေးမယ် idiom အသုံးကတော့
count someone out
ဖြစ်ပါတယ်စာလုံးပေါင်းက count count ka ye twa da someone nga de u diao out ga a pyin be phit bi zasu khun ye dai ya i de be ga lu du u ko a pyin tha ye twa da phit par de di thong ye twa bai de idiom a de be ga ro lu du u ko the ma twa da phit par de count me out lo su yin chuma ko the ma twa ne chuma ro di the ma ma pa bu lo su lo da phit par de တနည်းတော့တခုခုလုပ်ဖို့ညင်းတာဖြစ်ပါတယ်ဒီအသုံးကို P5 plus 1 ဖြစ်တဲ့လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝေး9နိုင်ငံအပြင်ဂျာမနီဥရောပသမဂ္ဂနဲ့အီရန်ကြား2015ကချုပ်ခဲ့တဲ့အီရန်နျူကလ িয়ার လက်နက်ထိန်းချုပ်ရေးစာချုပ်ကိုအီရန်ဘက်ကလိုက်နာတာရှော့မယ်လို့ပြောခဲ့လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအီရန်ပေါ်တန်ခပိတ်ဆို့မှုတွေတိုးချပြီးစီရေးရာချင်းချောက်မှုတွေပြုလုပ်ခဲ့ရမှာဥရောပနိုင်ငံတွေကတော့အီရန်နဲ့ဆစ်ဖြစ်ရင်တို့တော့ဝင်ပါဘူးဟေလို့ပြောခဲ့တဲ့အတွက် The New York Times စင်စာကြီးက War with Iran count us out Europe says ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
Please count me out for the party this Sunday I have other plans
ဒီတင်းနေပါတီကိုကျွန်တော်လာနိုင်မှာမဟုတ်ဘူးကျွန်တော်တခြားလှုပ်ရှားအစီအစဉ်တွေရှိနေလို့ပါလို့ထည့်ဝေရပါတယ်
Please count me out for the party this Sunday. I have other plans. Put on ice.
ဖြစ်ပါတယ်။စာလုံးပေါင်းက put put on on put on ကအပေါ်မှာတင်ထားတာ ice ice ကရေခဲဖြစ်ပြီးဇစုခွန်ရဲ့လုံးကောက်အသေးပဲကရေခဲပေါ်မှာတင်ထားတာဖြစ်ပါတယ်။idiom through it though white day way ကလေရှင်းပါတယ်တခုခုအေးသွားအောင်ရေခဲပေါ်တင်ထားသလိုကိစ္စတခုခုကိုဆက်မလုပ်တော့ပဲဆိုင်းထားတာခက်အေးအေးခက်ခွာခွာထားတာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအုံကိုအမေရိကန်နဲ့တရုတ်ကြားနှစ်နိုင်ငံတွင်းကုံတွေအပေါ်အပြန်အလှန်ခွန်ွေတိုးကောက်မှုအပြင်တရုတ်ရဲ့ Huawei တယ်လီဖုန်းကုမ္ပဏီကြီးကိုအမေရိကန်အဆင့်ပြင်းဤပညာပစ္စည်းတွေရောင်းချခွင့်တွေအပေါ်ကန့်သတ်ချက်တွေချမှတ်တာကြောင့်တရုတ်ကအမေရိကန်နဲ့ကုန်သွယ်ရေးဆွေးနွေးပွဲတွေဆက်မကျင်းပတော့ဘဲဆိုင်းထားလိုက်တာကြောင့် CBS News ရုပ်သံလွှင့်က China puts trade talks with US on ice ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Peace talks between the army and the ethnic armed groups have been put on ice because of recent clashes
Sitane dai le ne kai usu dui ja nyin chan yi sin ni bwe dui ha ma ja mi ga tai khai mu dui chaung sain tha da tui ya de lu dei be ya ba de u maung naw dak khaw leela chi cha ya aw ma
Peace talks between the army and the ethnic armed groups have been put on ice because of recent clashes
Di drin ba tin pya ge de idiom a thong dui ga ro
call the shots count someone out put on ice
တို့ဖြစ်ကြပါတယ်နောက်တရင်ပါကုလိုချင်းမျိုးမှာလေနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာတန်စီစဉ်တင်ဆက်ပေးထားတဲ့ American 3 idiom သင်ခန်းစာစီစဉ်ကိုတော်တာရှင်နေနားဆင်ကြကြတာဖြစ်ပါတယ်VOA ကနေထုတ်လွှင့်နေတဲ့တန်လွှင့်စီစဉ်နေအပါအဝင်ရုပ်မြင်သံကြားစီစဉ်တွေကို VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News စာမျက်နှာမှာထုတ်လွှင့်တဲ့အချိန်နဲ့တပြိုင်တည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနေ့ခင်ဗျာတော်တာရှင်များရှင်ဗီယိုမြောင်းဝိုင်းစီစဉ်နေကိုလိုင်းဒိုမီတာ2450နဲ့51ပြင်လိုင်းဒိုမီတာ190တို့ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီနေ့မနက်ပိုင်း9:00ထုတ်လွှင့်ပေးမယ့်စီစဉ်တဲမှာတော့ဓာတ်ရိုက်လိုင်းစီစဉ်ကိုနားဆင်ကြမှာဖြစ်ပါတယ်စီစဉ်ထုတ်လွှင့်ရမှုမဆုမွန်နဲ့ကိုသားညုံတို့တင်ဆက်ပေးထားတဲ့ဓာတ်ရိုက်လိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင
်မင်္ဂလာပါခင်ဗျာအင်တာနက်ညပိုင်းစနေနေ့ညပိုင်းဒက်လီလက်စီစဉ်ကနေပြီးတော့ကြိုးစားပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အလုရှင်အလုသမားပြိပခါနဲ့ညှိနှိုင်းဆောင်ရွက်မှုကိစ္စပါမကြာခင်ရပိုင်းတုန်းကပြည်တော်စုလွှတ်တော်ကနေပြီးတော့တည်ပြုလိုက်တဲ့အလုသမားကြီးရဲ့အငင်းပွားမှုဖြစ်ရှင်ဥပဒေပြင်ဆင်ခြင်းနဲ့ပတ်သက်ပြီးတော့အလုသမားကြီးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေဘက်ကကန့်ကွက်နေပါတယ်ဒီဥပဒေအရအလုသမားတွေရဲ့အခွင့်အရေးအတွက်ညှိနှိုင်းဆောင်ရွက်တဲ့နေရာမှာအလုသမားတွေဘက်ကခွေးရည်နှင်းနာဆုံးရှုံးမှုဖြစ်နေတယ်လို့သူတို့ကယူဆပါတယ်ဒါကြောင့်မို့ကျွန်တော်ဒီနေ့ညစတိုင်းရဲ့လေးလိုက်ဆွေးနွေးပွဲမှာမကြာခဏဆိုလိုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့လူသမားကြီးရငင်းပွားမှုတွေနဲ့လူသမားအခွင့်အရေးကိစ္စကိုဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပြီးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ဒီလူသမားကြီးရနဲ့ပတ်သက်ပြီးတော့ဥပဒေကြီးအကြံပေးလဲဖြစ်ပါတယ်။နောက်တော့လွတ်လပ်တဲ့မြန်မာနိုင်ငံလုံးဆိုင်ရာလူသမားကြီးအဖွဲ့ရဲ့ကော်မတီဝင်တူဦးဖြစ်တဲ့ဦးသေးလေးလိုက်ပေါ်ရောက်နေပါပြီခင်ဗျ။နောက်တူကတော့အနာဂတ်လင်းတန်းစုံမတ်ဆိုတဲ့ဒီလူသမားကြီးရနဲ့ပတ်သက်ပြီးတော့ဆောင်ရွက်နေတဲ့အဖွဲ့ကြီးကဒါရိုက်တာမတ်သက်သက်အောင်နောက်ဆုံးဒီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးဦးသေးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးသေးကြားပါလားခင်ဗျာ
ကြားပါတယ်ခင်ဗျာကြားပါဟ
ုတ်ဦးသေးခုနကကျွန်တော်ပြောသွားလို့ပါပဲပြည်တော်စုလွှတ်တော်ကနေပြီးတော့မကြာခင်ကလူသမားကြီးရအငင်းပွားမှုဖြစ်ရှင်ဥပဒေပြင်ဆင်ချက်သူတို့အတည်ပြုလိုက်ပါပဲဒါပေမဲ့လူသမားကြီးဘက်ကဒါကိုကန့်ကွက်နေပါတယ်အတိကဘယ်ချက်တွေကိုကန့်ကွက်တယ်ဆိုတာအရင်ဆုံးထောက်ပြပေးပါလား
ဒီအတိကအပြင်ဒီကန့်ကွက်တာ၃ချက်ရှိပါတယ်ပထမတစ်ချက်ကတော့ပုံမှန်နှစ်ကာလကြီးမှာဒီမူလကအစိုးရဝန်ထမ်းနဲ့ပါဝင်မဲ့သူကနိုင်ငံဝန်ထမ်းဟိုမပါဝင်ဆိုတာထည့်လိုက်တဲ့တွေ့အဲ့ဒါကိုအတိအကျပြန်ကန့်ကွက်တာဖြစ်ပါတယ်အဲ့ဒီမှာအထူးသဖြင့်ဒီဆရာများအခြေခံပညာရေးလုပ်သားများတမကနဲ့တက်သူဆရာများတမကတွေကနိုင်ငံလုံးအနှံ့ပြားဖွဲ့နေရအဲ့ဒါတွေအတွက်ထိခိုက်မှုရှိတဲ့အတွက်ဖြစ်ပါတယ်ဒုတိယကတော့ပုံမှန်39ကာလကြီးဖြစ်ပါတယ်39ကာလကြီးကတော့ဒီအဓိကအပြင်ဒီလူ့သမားကြီးဒီရေးရငွေပေါင်းချစ်ချင်းနေတဲ့အတွဲမှာဒီလူ့သမားတွေရဲ့ငွေပေါင်းချစ်ချင်းကပုံတော်လုံးမကြားဆင်းစေရဆောင်ရခြင်းမပြုရနဲ့တို့မို့အခြားလူ့သမားများအကျိုးစီးပွားပျက်စီးစေရဆောင်ရခြင်းမပြုရဆိုတဲ့အာဖြစ်ပါတယ်အဲ့ဒါနဲ့လူ့သမားတွေရဲ့ဒီစီပေါင်းတော့ဆိုရင်လည်းတပိတ်မောက်ချင်းလူ့သမားတွေကပြဿနာတွေကိုဖြစ်ရှင်းနေတဲ့အတွဲအဲ့ဒါကိုထိခိုက်တဲ့အတွဲကောင်းကွက်ချင်းဖြစ်ပါတယ်တတိယကတော့ပုံမှန်43ကာကြီး43ကာကြီးတက်ကတော့ဒီလူမကြီးရညပွားမှုနဲ့ပါဆိုညှိနှိုင်းတယ်ရှေးမောက်မှာသဘောတူလို့တစ်ဖက်သဘောတူစာချုပ်တွေကိုဟိုပါတဲ့စီကံချက်တွေကိုချိုးဖောက်ရင်သူကအရေးကြီးလေပုံမှန်ဖြစ်ပါတယ်43ခါခွေကာကြီးခါခွေကနှစ်ကတော့ဒီခုံတော်ကြီးခုံကောင်စီရဲ့ဆုံးဖြတ်ချက်ကိုအတည်ပြုထားတဲ့ဆုံးဖြတ်ချက်ကိုမလိုက်နိုင်ရင်အရေးကြီးလေပုံမှန်ဖြစ်ပါတယ်အဲ့ဒီမှာထောင်နာမပါဝင်တဲ့ဒါတွေရဲ့သတ်မှတ်တဲ့အတွက်ဒီနှစ်ဖက်သဘောတူစာချုပ်တွေကိုချိုးဖောက်မယ်ဆိုရင်လည်းဒီအလုံးကမကြီးရညံပေါင်းချစ်ချင်းရန်ရပြက်သွားမှာဘာကြောင့်လဲမလိုက်နာတော့ဘူးတော့ဒါငွေရဲဆောင်မယ်ဆိုရင်တခါခုံကမကြီးခုံကောင်စီရဲ့ဆုံးဖြတ်ချက်ကိုမနာခံရင်လည်းဒီအလုံးကမကြီးရညံပေါင်းမှုမှာအရေးကြီးတဲ့တရားဥပဒေစိုးမိုးရေးပြက်တယ်လို့အလုံးကမအခွင့်အရေးရဲ့ဆုံးချက်ကအလုံးလက်မှတ်ဖြစ်မှာဖြစ်ပါတယ်အလုံးရှင်တွေကဒီခုံကမကြီးခုံကောင်စီဆုံးဖြတ်ချက်ကိုမနာခံမဲနဲ့သူကဒါငွေပဲဆောင်မှာဖြစ်တဲ့အတွက်ဒါကတော့အလုံးကမဒုကိုအားလုံးကိုသူကချိန်ချောက်နေတဲ့သိခေါ်နေတဲ့ပုံမှန်ဖြစ်တဲ့အတွက်အားလုံးကတခဲနဲ့ကျွန်တော်စကြံကန့်ကွက်ကြတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဒီနေရာမှာဦးထိပ်ကိုပြင်းကျင်တာကခုနက3ချက်ထဲမှာဒုတိယချက်နဲ့တတိယချက်ကတော့လက်ရှိအလို့သမားလှုပ်ရှားမှုတွေနဲ့ဒဲအသက်ဆိုင်တဲ့ကိစ္စပါပထမတစ်ချက်ကဒီအစိုးရဝန်ထမ်းတွေနိုင်ငံဝန်ထမ်းတွေမပါဘူးဆိုတဲ့ကိစ္စပါနော်ဒီဖွဲ့စည်းပုံမှာအဲ့ခေါ်တိခါမှာဒီဥပဒေပြင်ဆင်ချက်ထဲမှာမပါဘူးဆိုတဲ့ကိစ္စကဘယ်လောက်ထိလက်ရှိအလို့သမားတွေရဲ့လှုပ်ရှားမှုအလို့သမားတွေရဲ့ခွင့်ပြုဒဲရဲ့သွားထိခိုက်နိုင်လို့လဲဘာလို့ဆိုတော့အစိုးရဝန်ထမ်းတွေရဲ့လှုပ်ရှားမှုကမရှိသလောက်ပဲဖြစ်နေတာ哦
ဟုတ်ကဲ့အဓိကအချက်ဆိုရင်ဒီရက်ဒီမှာကျွန်တော်အလုပ်မှလှုပ်ရှားမှုဒီမှာဒီလက်ပတ်တော်မှာဆိုရင်ဆရာဆရာမများဒီလှုပ်ရှားမှုတွေအငြင်းစုစီဥပဒေနဲ့လှုပ်ရှားမှုတွေရှိပါတယ်အရင်ဒီနှစ်ထဲမှာပဲတခါဒီရက်မှာလဲကျောင်းဆရာများနေပေါ့ဒီဌာနငြင်းစုစီဥပဒေနဲ့လှုပ်ရှားမှုတွေရှိပါတယ်ဒါဝန်ထမ်းတွေကအဲ့ကြတော့ဘယ်ဟာမှာလက်ရှိမှာကွာအလုပ်မှဖွဲ့စည်းဥပဒေရကွာရင်းနှီးမြှုပ်သွားပါပဲမိဒီယာလူ့ကမာရေးပါပဲမှတ်မှုနေထားတဲ့အခွင့်အရေးတွေဖြစ်ပါတယ်လက်ရှိမှာလည်းတခါအခြေခံပညာရေးလူသားသမဂ္ဂဆိုတာအကြောင်းတွေပေါ့အခြေခံပညာရေးအကြောင်းတွေအားလုံးကဆရာသမားတွေဖွဲ့စည်းတာမှတ်မှုနေ ခွင့်ပြုထားပြီးလည်းဖြစ်ပါတယ်အဲ့လိုတက်သူဆရာများသမဂ္ဂဆိုရင်လည်းမှတ်ပုံတင်တာဈေးမှတ်ပုံတင်ဈေးပေါ့เนาะကျွန်တော်တို့အဖွဲ့ချုပ်မှတ်ပုံတင်ဖို့လည်းကြိုးစားနေတယ်အဲ့ကျတော့2013ငါဒီပလင်ကျွန်တော်တို့ဟို ILO ရဲ့ဒီအစည်းအဝေးပေါ့เนาะတက်တဲ့ခါမှာအဲ့ဒါကမှသူ့ရဲ့ကိုယ်စားလှယ်ပဲတက်သူဆရာများသမဂ္ဂပဲတက်ထားတာဆိုတာတက်သူများဆရာများသမဂ္ဂလည်းမှတ်ပုံတင်ထားတာအဲ့လိုဝန်ထမ်းများအဖွဲ့စည်းတွေကနေပေါ့မှတ်ပုံတင်ထားတဲ့သမဂ္ဂတွေကအများကြီးရှိပါတယ်အဲ့ကြတော့အဲ့လိုဥပဒေပြင်ဆင်ချက်ကိုဒီမကြီးကညင်ပေါင်းဖြစ်ချင်းပါညစ်ကာကြီးမှာအဲဒီအစိုးရဝန်ထမ်းတွေပြန်ခမ်းမိတာဖြစ်ပါတယ်အဲ့ကြတော့လက်ရှိပြင်ဆင်ချက်မှာကြတော့အဲ့ဒါအနေနဲ့ဟိုနိုင်ငံဝန်ထမ်းများမပါဝင်သူအားလည်းနိုင်ငံဝန်ထမ်းများရဲတပ်ဖွဲ့နဲ့တမတော်သားများလက်နက်ကတပ်ဖွဲ့အောက်မှာရှိတဲ့အဖွဲ့စည်းများမပါဝင်ဆိုတော့အဲနိုင်ငံဝန်ထမ်းတွေမပါတော့ဘူးဖြစ်တော့တစ်ဖက်ကလည်းကြီးမယ်ဆိုရင်အလုံးသမားအဖွဲ့စည်းဥပဒေမှာလည်းအဲ့လိုပြင်ဆင်ဖို့ကြိုးစားနေတာသူကနိုင်ငံဝန်ထမ်းတွေအလုံးသမားစင်းကအာဒီအဖယ်ရှားဖို့ကြိုးစားနေအဲ့ဒါလေတစ်ဖက်ကလည်းနိုင်ငံတကာမှာကိုယ်အလုံးသမားလေးတွေမှာနိုင်ငံအစိုးရဝန်ထမ်းတွေပါပါတယ်အဲ့ဒါလိုကွန်မရှင်တွေကအဲ့ဒါနဲ့ဆန့်ကျင်နေရတဲ့လက်ရှိမှာလည်းတပ်ပုံတွေကအာဝန်ထမ်းတွေရဲ့အဲတမကတွေရှိတဲ့တွေကျွန်တော်တို့ကကန့်ကွက်နေတာဖြစ်ပါတယ်အဲ့ကြအလုံးသမားတွေရဲ့ကြိုးစည်းပွားကိုလောကသမဂ္ဂတွေကပဲအကာအဝယ်စောင့်ရှောက်နေတာနောက်တစ်လောအဖြစ်ဒီကျောင်းဆရာတွေထုတ်ခံနေအဲ့လိုပါပဲကျွန်တော်တို့အဖွဲ့စည်းတွေမရှိတဲ့ခါကျတော့ကာဝယ်မဲ့လူရှိတဲ့အတွက်အဲ့လိုနေနာဖြစ်တဲ့အတွက်ဒါနိုင်ငံဝန်ထမ်းတွေရဲ့အခွင့်အရေးတွေကျွန်တော်တို့ကအရေးကြီးတဲ့အတွက်ပြင်ပြနေတာဖြစ်ပါတယ်။ဟု
တ်ကဲ့ဒါစူရနဲ့ဒိတ်ရဆန်နဲ့အမှု
ရနိုင်ငံအဖွဲ့စည်းတွေကတရားမဏ္ဍပ်ကိုဖြစ်သွားမှာဖြစ်ပါတယ
်။ဟုတ်ကဲ့ဒါဒိတ်အစိုးရနဲ့ဒိတ်တက်ဆိုင်တဲ့အဖွဲ့စည်းတွေပေါ့စူလာကခုနကျောင်းဆရာဆရာမများဆိုလို့ရှိရင်တမကတွေပဲပေါ်နိုင်တယ်ဒါပေမဲ့တခြားဒီနိုင်ငံဝန်ထမ်းဆိုတာကနိုင်ငံပိုင်စိတ်ရောအလုပ်ရုံတွေရဲ့ဝန်ထမ်းတွေကြတော့
အဲအဲ့တော့ဒီလက်ရှိမှာလည်းနိုင်ငံပိုင်လည်းလုပ်ငန်းတွေကအဲဒီအလုပ်ကမားတွေကိုကျွန်တော်တို့စမောက်တင်ဝင်ရှိပါတယ်အဲ့ကြတော့လက်တော်အပြင်အများစုကတော့ကျွန်တော်တို့ဒီနိုင်ငံပိုင်စက်ယုံတွေကိုပုံပြကုမ္ပဏီမှားထားတဲ့ကုမ္ပဏီတွေမှာတော့အများစုရှိပါတယ်အဲ့ကြတော့အခက်ခဲရဒီအစိုးရဝန်ထမ်းတွေနဲ့အစိုးရအောက်မှာရှိတဲ့စက်ယုံတချို့မှာကျအလုပ်ကမားသမဂ္ဂဖွဲ့စည်းဖို့ကအခက်ခဲတွေတော့အဲကျုံးနေတာဖြစ်ပါတယ်အဲ့ဒါကတော့နိုင်ငံဝန်ထမ်းမှမဟုတ်ပါဘူးလက်တွေ့အပြင်ကျွန်တော်တို့အလုပ်ကမားသမဂ္ဂတွေဖွဲ့စည်းတဲ့အခါမှာအလုပ်ကမားကိုဒီဦးလေးရဘလို့ပဲဖွဲ့ဖွဲ့လက်တော်အဖြစ်ကျွန်တော်တို့အခက်အခဲတွေဖြစ်နေရ။ဘာကြောင့်လဲဆိုတော့အလုံးရှင်ကုန်ကြတောင်းတာတို့မလို့အပ်တဲ့အဲအခက်အခဲတွေရှိတဲ့အတွက်မှတ်ဝင်နေတဲ့ခါမှာအခက်အခဲရှိပါတယ်။ဟုတ်ကဲ့
။ဟုတ်ကဲ့။ဦးသေးလေးလိုက်ပေါ်မှာခဏနေပြီးပေါ့အောင်ခင်ဗျာကျွန်တော်နောက်ထပ်တော့ရှစ်တူဖိတ်ခေါ်ကြပါလေ။မတ်သက်သက်အောင်ပါ။သူကတော့အနာဂတ်လင်းနတ်ဆိုမရဲ့ဒါရိုက်တာပါ။မတ်သက်သက်အောင်ကျွန်တော်တို့အရင်ဆုံ
း
သိချင်တာကဒီလွတ်တော်ကနေပြီးတော့ဥပဒေပြင်ဆင်ချက်နဲ့ပတ်သက်ပြီးတော့အလို့သမားဖွဲ့စည်းတဲ့ကန့်ကွက်နေတာကြားတယ်အဲ့တော့ဒါနဲ့ပတ်သက်ပြီးတော့လွတ်တော်နဲ့ညှိနှိုင်းခဲ့တာမရှိဘူးလားလွတ်တော်ရဲ့တုံ့ပြန်ချက်ကတော့ဘယ်လိုရှိပါလဲခင်ဗျအ
ာကျမတို့ကဒီ2012ပေါ့နော်ဒီအငြင်းပွားမှုဖြစ်ခြင်းဥပဒေနဲ့ပတ်သက်ပြီးတော့ကျမတို့ဒီအာထောင်ခံထည့်သွင်းရေးကတော့ကျမတို့2013လောက်တည်းကနေစတင်ပြီးတော့ကျမတို့ဖွဲ့ကျမတို့တောင်းဆိုခဲ့တယ်ပေါ့နော်ဘာကြောင့်လဲဆိုတော့အဲ့ကတော့ကျမတို့အငြင်းပွားမှုဖြစ်ခြင်းတဲ့အခါမှာထိရောက်တဲ့ဥပဒေကဒီရောက်တာထိန်းစောင်းနိုင်ခြင်းမရှိဘူး။ဘာကြောင့်လဲဆိုလို့ရှိရင်ခုံစမာတိကောင်စီရဲ့သုံးဖြတ်ချက်ကိုမလိုက်နိုင်ဘူးဆိုလို့ရှိရင်2012ဥပဒေအရဆိုရင်အာဒီတံငွေက5သိန်းပဲရှိရေပေါ့နော်။အဲ့ခါကျတော့လုပ်ငန်းရှင်တွေကနေတံငွေပဲတောင်းပြီးတော့ကျွန်တဲ့အာသူတို့ပြစ်ဒဏ်ကိုပဲခံယူတယ်ပေါ့နော်။ကျွန်တော်ဒီသုံးဖြတ်ချက်ကိုမလိုက်နိုင်ဘူးဆိုတော့လုပ်ခဲ့တယ်။တစ်ထောက်လျှောက်လုံးမှာပဲ။အဲ့ရနေပြီးတော့2014မှာဒီချိန်ပထမပြင်ဆင်တဲ့အချိန်ကျတော့ကျမတို့ပြစ်ဒဏ်ထောင်နဲ့ထက်သွင်းရေးကိုပြောတော်များလဲပဲတံငွေက10သိန်းပေါ့နော်။10သိန်းတက်သွားတာလွယ်လို့ကျွန်တော်မပြောင်းလဲသွားဘူး။ဆိုတော့ခါကြတော့ဒီဒီဂျေတာကိုလည်းကျမတို့ဒီဥပဒေပြန်ပြီးတော့ဟိုဥပဒေပြန်ပြီးတော့ကျမတို့ပြင်ဆင်မယ်ဆိုတဲ့အချိန်မှလည်းဟိုကကျမတို့တွေကအလုံသမားတို့ရဲ့အတန်တွေကိုကျမတို့ဟိုဌာနတွေထုတ်ဖော်ခဲ့တာတွေလည်းရှိတယ်လို့တော်တော်ကိုလည်းကျမတို့ကနေပြီးတော့သွားရောက်ဆွေးနွေးခဲ့တာတွေလည်းရှိခဲ့ပါတယ်။ရှိတဲ့အခါမှလည်းပဲအခုလက်ရှိမှာဆိုလို့ရှိရင်အမျိုးသားလွတ်တော်ကနေပြီးတော့ဥပဒေဂျမ်းဥပဒေဂျမ်းကိုအမျိုးသားလွတ်တော်ရဲ့ဥပဒေဂျမ်းမှာဆိုလို့ရှိရင်ဥပဒေကျမ်းမှာဆိုထောက်တဲ့6လအထိပြလာခဲ့တယ်ပေါ့နော်ထောက်တဲ့6လနဲ့မြည်တယ်ပေါ့နော်ဒါပေမဲ့ပြည်သူ့လွတ်တော်ရောက်တဲ့အချိန်မှာပြည်သူ့လွတ်တော်ကနေကြတော့ကျမတို့ဒီထောက်နဲ့ပြုတ်ပြီးတော့ဒံငွေကိုတိတ်တရားနေတိတ်တုံးရဆိုပြီးတော့ဒါပြန်လေပြီးတော့အတီးကြီးပြထားအတီးတော်စုကနေလည်းဒါကိုပြန်ပြီးတော့အတီးကျလိုက်တယ်ပေါ့နော်အဲ့ဒီခါကျတော့ကျမတို့အလုပ်သမားတွေဘက်ကနေပြီးတော့ဘာဖြစ်လဲဆိုတော့ဒီဥပဒေဒီထိရောက်တဲ့သူတို့ဟိုထိရောက်စွာဖြေရှင်းနိုင်မှုလို့အလုပ်သမားတို့ကမြင်လာပြီးတော့အလုပ်သမားတို့ကဒီဥပဒေတိုင်းမဖြေရှင်းတော့ဘဲနဲ့ဟိုဒီသူတို့အလုပ်သမားရဲ့အင်အားကြီးစုပေါင်းမှုအင်အားဖြစ်တယ်စုပေါင်းမှုအင်အားကြီးသူတို့ဆန္ဒထုတ်ပေါ်မှုအင်အားဖြစ်တယ်အဲ့ဒီဆန္ဒထုတ်ပေါ်မှုတွေလည်းအများကြီးကြုံတွေ့ရခဲ့တယ်ဖြစ်လက်ဖြစ်ခဲ့တယ်နောက်လဲဒီဥပဒေပြန်ပြီးတော့ထပ်ပြီးတော့ပြင်တဲ့အခါမှာလည်းပဲဥပဒေကထိရောက်မှုမရှိဘူးဆိုလို့ရှိရင်ဒါတွေကဆက်လက်ဖြစ်ပေါ်နေမယ်ပေါ့နော်ဒါပေမဲ့တစ်ချက်ထဲမှာပဲကျမတို့ဒီလွတ်တော်ကိုတွားရောက်ပြီးတော့အတူတူနေတဲ့အခါမှာဘာပြောလဲဆိုတဲ့အခါကျတော့လွတ်တော်ဘက်ကနေပြီးတော့ဒါဆိုရင်ရင်းနှီးမြှုပ်နှံမှုတွေကဝင်မလာနိုင်တော့ဘူးဆိုတဲ့အတွေးတွေနဲ့ပေါ့နော်ကျမတို့ပြန်ပြီးတော့ဆွေးနွေးတာတွေလည်းရှိ tomorrow ba ga pyaw da le upari ya thain chaung da tomorrow ga tha lo ngae shin ko thau ja si chin ne sait san na ne tomorrow ga thau nan the twin lo pyaw mi da ma hauk bu deke ja ro dia ga ma thain chaung tha bu so lo shin let shi chin ne ye tatana di di tomorrow phin shin ne kha ma upari ga tomorrow aka kwe ma pei bu bo no alo tomorrow aka kwe ma pei bu so lo shin le be tomorrow di tatana di ba ro ma phin le de tatana mi phit la ma ma hauk bu so da myo le tomorrow twa yauk shin ni ke de အမျိုးသားလွတ်တော်မှာကျမတို့လွတ်တော်ကိုကျမတို့တောက်ဆင်းနေစဉ်မှာကျမတို့ပြည်သူလွတ်တော်အမျိုးသားလွတ်တော်ကိုတွေ့ဆုံဆွေးနွေးဖို့ခွင့်တောင်းခဲ့တော်ညာလည်းပဲကျမတို့တွေ့ခွင့်ရခဲ့တာကတော့အမျိုးသားလွတ်တော်နဲ့ပဲတွေ့ခွင့်ရပြီးတွေ့ဆုံဆွေးနွေးခွင့်ရခဲ့တာရှိပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်မေးချင်တာကခုနကပြင်ဆင်ချက်ပါမချိနေတဲ့ချက်၃ချက်ခုနကဦးသေးပြောတဲ့ထက်ကဒုတိယချက်ပေါ့36ကာယီဖြစ်ပါလေဒီအလုသမားကြီးဟာဖြည့်ရှင်းမှုကိစ္စတွေလုပ်နေတဲ့အချိန်မှာကုန်ထုတ်လုပ်မှုကျဆင်းလာတဲ့နောက်တခြားအလုသမားထိခိုက်တာတွေမဖြစ်စေရဘူးဆိုတဲ့ဟာမျိုးပေါ့နော်အဲ့လိုမျိုးဖြစ်တဲ့ခါကျတော့ဒီအလုသမားဆန္ဒပြမှုတွေကလက်တလောလဲရှိနေတယ်အဲ့ဒါကြီးလဲလုပ်နေတော့ခုနကကုန်ထုတ်လုပ်မှုကျဆင်းတဲ့ခြားအလုသမားတွေကိုထိခိုက်စေရဆိုတော့ဘလို့စံတန်မိုးတွေနဲ့ဟိုဥပဒေမှာအတိအကျပြဋ္ဌာန်းတာရှိပါလားဆိုလိုတာကအသေးစိတ်ပေါ့နော်ကုန်ထုတ်လုပ်မှုကျဆင်းတဲ့ဆိုရင်ဘလို့စံမျိုးနဲ့အဲ့ဒါနဲ့ပတ်သက်လို့ပါ
အဲ့လိုမျိုးအသေးစိတ်ပြဋ္ဌာန်းတာမရှိဘူးရှင်ဒီအဓိကကတော့ကျမတို့ကလည်းပဲအဲ့ဒါကိုကျမတို့ကတအားစိတ်ကြည့်တယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့ကျမတို့ဒီကျမတို့ဥပဒေတစ်ခုကိုပြဋ္ဌာန်းတဲ့အခါမှာကျမတို့အလုပ်သမားဥပဒေကိုပြဋ္ဌာန်းမယ်ဆိုလို့ရှိရင်ကျမတို့နိုင်ငံကြီးကျမတို့ ILO ရဲ့အဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်တယ်ပေါ့နော်။ကျမတို့လက်မှတ်ထိုးထားတယ်ဆိုရင် ILO Convention 87ကိုကျမတို့အစိုးရကလက်မှတ်ထိုးထားတယ်။သို့တော်လည်းပဲ98ကိုလက်မှတ်ထိုးထားခြင်းတော့မရှိသေးဘူးယနေ့ထိ။သို့တော်လည်းပဲကျမတို့ကအဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်ကျမတို့ဥပဒေတွေပြဋ္ဌာန်းတယ်ပြဋ္ဌာန်းတယ်မှာအာလိုရဲ့ပြဋ္ဌာန်းချက်တွေနဲ့အညီပြဋ္ဌာန်းဖို့လို့လိုအပ်တယ်။ကျမတို့အခုဒီပုံမှန်36ကကြီးကိုအကြည့်ချင်းအားဖြင့်ကျမတို့အလုပ်သမားတွေကကျမတို့အလုပ်သမားတွေဒီစူပေါင်းတောင်းဆိုခွင့်ဆိုတဲ့ဟာကိုကျမတို့ဟိုဒါလုပ်လို့မရတော့ဘူးလို့တော့ကျမတို့ကဒါသတ်မှတ်လိုက်တယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့စူပေါင်းတောင်းဆိုတဲ့အချိန်ညီနိုင်ဖြစ်ချင်းနေတဲ့အချိန်ဒီမှာကုန်ထုတ်ဆန္ဒကျဆင်းနေဆိုတဲ့ကိစ္စကလည်းပဲဒါဖြစ်လေဖြစ်တာရှိရဲ့အသဘောတဘာဝတွေရှိတယ်။ဘာကြောင့်လဲဆိုတဲ့ခါကျတော့ညီနိုင်နေတဲ့အခါမှာအလုပ်သမားတွေကများသောအားဖြင့်ဒါဒီလက်ရှိလက်တွေ့မှာလည်းပဲဒီလိုမျိုးညှိနှိုင်းနေစဉ်မှာကုန်ထုတ်ဆွဲအားတွေကပြည်ပြည်ချင်းချင်းတတ်မှတ်ထားတာမပါတဲ့ခါကျကုန်ထုတ်ဆွဲကြဆင်းလာလို့ပြောရင်ကျမတို့အလုပ်သမားတွေကအခုနကပြောသလိုပဲ36ကကြီးကိုချိုးဖောက်ရကြပြီအဲ့လိုမျိုး36ကကြီးကိုချိုးဖောက်ပြီဆိုလို့ရှိရင်လည်းပထမအချိန်ဆိုလို့ရှိရင်ဒါအလုပ်သမားတွေပထမအချိန်ဆိုရင်ဒဏ်ငွေသသိန်းကနေ3သိန်းပေါ့နော်ဟိုဒါပြစ်ဒဏ်ကိုတတ်မှတ်ထားတယ်ပြီးတဲ့ခါကျတော့အချက်မှန်ပြီးတော့ကျူးလွန်နေဆိုလို့ရှိရင်တနည်းတနည်းကိုပေါ့နော်အလုပ်သမားတွေဘက်ကတနည်းကိုဒါတမှုတသိန်းတသိန်းစီပြစ်ဒဏ်ကြမယ်ဆိုတဲ့ဟာကိုလည်းပဲဒီဥပဒေမှာပြန်ပြီးတော့ပြဋ္ဌာန်းထားတာဖြစ်တဲ့အတွက်ကျမတို့တကယ်အလုပ်သမားတို့ပြီးကျမတို့ဒီစူပေါင်းတောင်းဆိုတော့မယ်ဆိုတဲ့အခါမျိုးမှာအင်မတန်ကိုမှဒါဟိုစူပေါင်းတောင်းဆိုခွင့်ကိုခြားသားအရပေးထားတော်ညာလည်းပဲလက်တွေ့မှာကျမတို့ဘလို့မှစူပေါင်းတောင်းဆိုခွင့်မရအောင်အဲ့လိုမျိုးစူပေါင်းတောင်းဆိုခွင့်မရတာဖြစ်တဲ့မရလို့ရှိရင်ကျမတို့အလုပ်သမားတွေကဘာဖြစ်မလဲဆိုတော့အခွင့်အရေးတွေအများကြီးဆုံးရှုံးနေလာတော့တယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့ကျမတို့စူပေါင်းတောင်းဆိုတဲ့အချက်လက်တွေကိုကျမတို့နိုင်ငံမှာကျမတို့ပြန်ပြီးတော့လည်လာကြည့်မယ်ပေါ့နော်အလုပ်သမားတွေရဲ့တောင်းဆိုရတောင်းဆိုချက်ကိုပြန်လည်လာကြည့်မယ်ဆိုရင်အများအပြင့်ပြီးအလုပ်သမားတွေဒီအလုပ်သမားဥပဒေမှာပါတဲ့အခွင့်အရေးကိုမရရှိတာမရရှိတာတွေကိုကျမတို့တောင်းဆိုနေရတာဖြစ်တယ်။အဲ့လိုတောင်းဆိုနေတဲ့အချိန်မှာပဲခုလိုမျိုးပေါ့နော်ဒီလိုမျိုးစူပေါင်းတောင်းဆိုမှုတွေကိုကျမတို့ကလုပ်ခွင့်မရတော့ဘူးဆိုလို့ရှိရင်ကျမတို့အလုပ်သမားတွေရဲ့ဘက်ကနေပြီးတော့ဆုံးရှုံးနေတာမှုတွေအခွင့်အရေးတွေပါဆုံးရှုံးနေတာမှုတွေဖြစ်လာနိုင်တယ်အဲ့ဒါကြောင့်လည်းပဲကျမတို့ကဒီဥပဒေကိုပေါ့နော်ကျမတို့လက်မခံနိုင်ဘူးဆိုတာမြင်တာကျမတို့လက်မခံနိုင်လို့ဆိုတဲ့နေရာမှာကျမတို့အဖွဲ့ချုပ်တွေကလည်းပဲဒီဥပဒေနဲ့ပတ်သက်ပြီးတော့လက်မခံဘူးဆိုတာကိုလည်းပဲအဖွဲ့ချုပ်တွေဘက်ကလည်းပဲအတိအလင်းပြောထားတယ်ကျမတို့ရပ်ဖက်အဖွဲ့ကြီးတွေလည်းပြောတယ်ဆိုတဲ့အခါကျတော့ဒါဒီအလုပ်သမားတို့အတွက်အရင်2012ဥပဒေကိုပဲပြည့်2012မှာပြဋ္ဌာန်းခဲ့တယ်14မှာတည်ထောင်နေအခုကျမတို့ဒီတည်ထောင်ပြင်လာပြီကျမတို့ရှေ့ကိုဥပဒေတစ်ခုတစ်ခုကိုပြန်လည်ပြီးတော့ပြည်ပြင်တယ်ပြန်လည်ပြီးတော့ပြင်ဆင်တယ်ဆိုတဲ့အခါတည်းကဥပဒေကတိုးတက်ကြောင်းလဲမှုရှိလာမယ်အစားကျမတို့ဒီဥပဒေဒီတိုးတက်ကြောင်းလဲမှုမရှိဘဲနဲ့အနောက်ကိုပြန်ပြီးတော့ပြန်ဆုတ်သွားတယ်ဆိုတော့ကျမတို့သိရတယ
်
အဲ့ဒါတွေဒီကျမတို့အတွက်အင်မတန်ဟိုမှနစ်နာတယ်လို့ကျမတို့ကမြင်နေတော့လေဒီဟာကိုကျမကန့်ကွက်နေပြီဖြစ်ပါ
ဟုတ်ကဲ့ခင်ဗျာမသက်အောင်ကျေးဇူးပါကျွန်တော်ဥထေကိုပြန်မေးချင်ပါတယ်ခုနကဒီခုပြန်လည်ပြီးတော့ပြင်ဆင်ချက်လုတ်လိုက်တဲ့ဒီဥပဒေပေါ်ဥပဒေကလက်ရှိမြန်မာနိုင်ငံကလက်မှတ်ထိုးထားတဲ့ ILO convention နေနဲ့ကောကိုက်ညီပါရဲ့လားခင်ဗျ ILO convention နေနဲ့တဟဆာသာဖြစ်ပါရဲ့လား
အရှင်မြန်မာနိုင်ငံကလက်မှတ်ထိုးပြီးတော့89နဲ့မကိုက်ညီပါဘူးခင်ဗျဒီအလုပ်သမားတွေရဲ့အခွင့်အရေးကိုသူကဒီအဖွဲ့အစည်းတွေနဲ့အလုပ်သမားတွေရဲ့ရပိုင်ခွင့်အတွဲဒီသဘိမ့်မောက်တဲ့အခွင့်အရေးတွေကိုသူကပိတ်ပင်ရကြတဲ့အတွက်ကျွန်တော်တို့ကကန့်ကွက်နေတာဖြစ်ပါတယ်အဲတစ်ဖက်ကလည်းမြန်မာနိုင်ငံမှာကျွန်တော်တို့ ILO Convention 98ကလည်းလက်မှတ်မထိုးရသေးပါဘူး။အဲကြအလုံးမားတွေရဲ့ဘဝမှာအရေးကြီးဆုံးကဓမီမောက်ခွင့်နဲ့စီပေါင်းကောင်းဆိုရှင်တွေ collective bargaining ကအရေးကြီးပါတယ်။အ အဲ့ကြအဲ့ဒီမြန်မာနိုင်ငံမှာအာမရတဲ့အတွက်ကျွန်တော်တို့ကဒုက္ခမခွင့်ရဥပဒေခွင့်ရဆုံးရှုံးနေတာဆုံးရှုံးနေတဲ့အတွက်ကျွန်တော်တို့ကအာဒီဟာကိုတင်ပြရတာဖြစ်ပါတယ်တစ်ဖက်ကလည်းဒီအဲဒုက္ခမရညှင်းပွားမှုအဲဖြည့်ဆင်းဥပဒေဒုတိယကြိမ်ပြင်ဆင်တဲ့ဥပဒေကြောင့်ကိုပြောင်းသူအဲလွတ်တော်ကဒီအဲအတည်ပြုပါတယ်အတည်ပြုလိုက်တဲ့ဟာကိုကျွန်တော်ဒုက္ခမတို့ကဌာနထုတ်ပေါ်ထားတဲ့ဒီသဘောထားကအရေးကြီးပါတယ်အဲ့ဒါဘာလဲဆိုတော့အဲ့ဒါပတ်စုံဥပဒေမှာပုံမှန်24အဲဒီနိုင်ငံတော်ကနေပေါ့အဓိကမတွေအခွင့်အရေးကာဝယ်ဆောက်ရှောက်လိုအပ်တဲ့ဥပဒေပြဋ္ဌာန်းရမယ်ဖြစ်ပြဋ္ဌာန်းခြင်းနဲ့မငြင်းညူဟူလို့ကျွန်တော်ကယူဆတတ်တဲ့အကြီးကျယ်ကန့်ကွက်နေတာဖြစ်ပါတယ်အဲ့ကြတော့နိုင်ငံတော်ကကျွန်တော်တို့ကိုယ်တိုင်တောင်ယိုကမ်းမြို့နိုင်ငံ2015ကအဓိကမတို့ကိုယ်တိုင်မဲပေးဖို့ကျွန်တော်တို့ကိုယ်တိုင်စော်အောင်ပေါ့တစ်ခက်နဲ့မဲပေးတယ်မဲပေးလို့မဲကျွန်တော်တို့တင်ပြောင်းလိုက်တဲ့အဲလွှတ်တော်ကိုယ်စားလှယ်ပါတယ်လွှတ်တော်ကနေပေါ့ကျွန်တော်တို့အဓိကမအခွင့်အရေးကာဝယ်ဆောက်ရှောက်တဲ့လိုအပ်တဲ့ဥပဒေဖြစ်တဲ့အဓိကမကြီးကညှင်းပွားမှုချေချေဥပဒေပြင်ဆင်ချက်ဟာအာပတ်စုံဥပဒေပုံမှန်24နဲ့မညီညွတ်တဲ့အတွက်ကျွန်တော်ကကန့်ကွက်နေတာဖြစ်ပါတယ်။ IL convention နဲ့လည်းမညီဘူး။တစ်ဖက်ကလည်းတရားဥပဒေစိုးမိုးရေးနဲ့လည်းမညီပါဘူး။အဲဒီမျိုးစီစာနှုန်းတွေနဲ့မညီတာတွေပါပါတယ်။ဘာကြောင့်လဲဆိုတော့ဒီအဓမ္မကြီးအရင်ပေါ့ဖြည်းဖြည်းဥပဒေကအဲမြို့နယ်ညီနိုင်ချမ်းကြီးဖွဲ့ရဲ့ခုံကမာတိဖွဲ့ရဲ့ခုံကမာတိကောင်စီဖွဲ့တဲ့ခါမှာအဲဆိုရကန့်နေရဦးစီးတာဖြစ်ပါတယ်။ကျွန်တော်အဖွဲ့အဲ့ဒီအဖွဲ့စည်းတွေဟာကျွန်တော်ရွေးချယ်ပြောင်းဖို့ဒါမူလမျိုးသားတော်တော်ရဲ့ဥပဒေကြမ်းမှာအတူတူဖြစ်နေတယ်အဲ့ဒါတွေကရေးချက်တင်ပြခွင့်မရှိဘဲနဲ့ခတ်တဲ့သဘောဖြစ်တဲ့အတွက်အဲဒါဒီမိုစီအစိုးရအနေနဲ့ဒီမိုစီနဲ့ဆက်ကျင်ဘက်ကိုသူကပြတ်ထားလိုက်တဲ့သဘောဖြစ်တဲ့အတွက်ကျွန်တော်တို့လည်းအားဩပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်သရရှင်တွေကိုအလှည့်ပေးကြပါလေဒီလိုင်းစီစဉ်မှာပါဝင်ဆွေးနွေးလို့ရသရရှင်တူရှိပါလေကိုခမောင်လွင်လီလိုင်းပေါ်မှာရှိပါလေကိုခမောင်လွင်ဆွေးနွေးမေးမြန်းလို့ရပါလေ
ကျွန်တော်မြန်မာနိုင်ငံမှာဒုသမဥပဒေကိုပြင်ဆင်နေနေရမှာဒုသမရဲ့ရပိုင်ခွင့်ကိုအလေးမထားရတဲ့ဒုသမရဲ့အဓိကအခြေခံရပိုင်ခွင့်တွေကိုအလေးမထားဘူးဒုသမရဲ့ဟိုဒါဒီဈေးကြီးချက်နိုင်ဖို့တဲ့ဈေးဆောင်ငွေရိတ်ခါဖြစ်ပြီးအမှလည်းဥတွေကိုတကယ်ပြည့်ရအောင်မပြည့်ရအောင်ဆိုအဲ့လို့ရှိရဥစ္စာလို့ရှိရမျက်နှာဝယ်လိုက်လိုက်ရလို့ကျွန်တော်ယူဆပါတယ်ဥပဒေအားတကယ်အကြဒုသမရဲ့ရပိုင်ခွင့်အပြည့်အဝအမြဲနိုင်ငံအစံပြီးအောင်ပြရမယ်ဟုတ်လို့ဒီလိုမျိုးရုပ်ဝေဘမူတည်ပြီးတော့ရောင်းပြီးပြည့်ရမျိုးရှင်တော်မူတည်ပြီးတော့စားတဲ့လေကောက်သူ့ပြောင်းအောင်ဖြစ်ပါတယ်အရင်နဲ့အဲအနာဝိုင်းဝေစုကြီးအတော်များများအလို့ရှင်ရဲ့မျက်နှာကိုလိုက်ယူဥပဒေကြမ်းပြည့်ရတဲ့ကျွန်တော်ယူဆပါရဲ့လားအများဆံမမီရတဲ့အလိုက်ရှိပါရဲ့လားဥပဒေလိုမတ်တဲ့စီစဉ်းကြပါကြောင့်ထောက်ခံပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဥခမောင်လင်းကျေးဇူးတင်ပါတယ်ကျွန်တော်နောက်ထပ်သရရှိတူကတော့ဒီစာပြပို့ထားတာပါဥလှထွန်းပါသူရေးထားတာကတော့အလုသမားအလုရှင်အငင်းပွားမှုအများဆုံးဖြစ်နေတဲ့ကုမ္ပဏီတွေအများဆုံးကဘယ်လုပ်ငန်းတွေဖြစ်ပြီးတော့ဘယ်နိုင်ငံသားတွေကအများဆုံးဖြစ်ပါလဲဖြေကြားပြပါခင်ဗျာတဲ့သူကတော့မိကုံမိထားတာပါဥလထုံးမိထားတဲ့မိကုံကိုကျွန်တော်နည်းနည်းလေးပြန်ပြီးတော့ရှင်းအောင်ပြောရမယ်ဆိုရှင်အခုလို့အလုရှင်အလုသမားအငင်းပွားမှုဖြစ်နေတဲ့ကုမ္ပဏီတွေမှာဘယ်လိုလုပ်ငန်းတွေကအများဆုံးလဲဘယ်နိုင်ငံကလဲအဲ့တော့အဲ့ဒါနဲ့ပတ်သက်လို့မတ်သက်အောင်ဖြေပြပါလားခင်ဗျာ
ဟုတ်ကဲ့အများဆုံးအားဖြင့်ကတော့ကျွန်တော်တို့အငင်းပွားမှုဖြစ်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီ factory ပေါ့ဆက်မှုဆက်ယုံတွေကနေဖြစ်တာပေါ့အဆက်ယုံတွေထဲမှာမှကျွန်တော်တို့ကအထည်ချုပ်တွေရှိရဲကျွန်တော်တို့ဒီ business ဆက်ယုံတွေရှိရဲပေါ့နော်အဖြစ်အများဆုံးလို့ပြောရမယ်ဆိုလို့ရှိရင်တော့ဒီ2012မှာဖြစ်ခဲ့တာဆိုလို့ရှိရင်တော့ဒီအထည်ချုပ်ဆက်ယုံတွေကနေအဖြစ်များခဲ့တယ်လို့ကျွန်တော်တို့ပြောလို့ရတာပေါ့နော်ဒီရခါကြောင့်ဘယ်လုပ်ငန်းရှင်တွေကလဲလို့ပြောတဲ့ခါကြလို့ရှိရင်တော့များသောအားဖြင့်တော့ဒီအထည်ချုပ်လုပ်ငန်းတွေထဲမှာကတရုတ်ကုမ္ပဏီတယောက်ကနေပြီးတော့ဒီရင်းနှီးမြှုပ်နှံမှုတွေရှိတယ်။နောက်တစ်ခုကကျတော့ကျမတို့ကိုရီးယားပေါ့။ဆိုတော့ခဏဆက်ုံနေဆိုကိုရီးယားကရင်းနှီးမြှုပ်နှံမှုတွေရှိရယ်ပေါ့နော်။ဒီလိုမျိုးဆက်ရင်းနှီးမြှုပ်နှံမှုတွေကနေလည်းအငင်းပွားမှုတွေဖြစ်တယ်လို့ကျတော့တွေ့ရတယ်ပေါ့။အဲ့တော့ကျမပြောချင်တာကတော့ဒီအငင်းပွားမှုအဖြစ်ဆုံးဆိုလို့ရှိရင်ဆက်ုံအလုပ်ယုံတွေမှာလုပ်တဲ့ဆက်ုံအလုပ်ယုံတွေမှာရှိတဲ့အလုပ်သမားတွေရဲ့အငင်းပွားမှုကပိုပြီးတော့
ဟုတ်ကဲ့ကျွန်တော်ဒီညမှာမတ်သက်သက်အောင်မေးချင်တာကခုနကမတ်သက်အောင်ဖြေသွားတဲ့ထမအထေချုပ်ဆက်ယုံနေဖနက်ဆက်ယုံနေဆိုတကယ်ကိုဒီအလုပ်လုပ်ငန်းတွေပေါ့နော်လုပ်ငန်းတွေအလုပ်သမားတွေအတွက်လုပ်ငန်းတွေရှာပီးနိုင်တဲ့နေရာတွေကျွန်တော်သတိထားမိပါတယ်အဲ့တော့ပြောရမယ်ဆိုလို့ရှိရင်ခုနဒီနေရာတွေမှာခုနကတစ်ဖက်ကဆော်ရကတက်တာလေခုနလိုမျိုးအလုပ်သမားတွေတပိမောက်တာတွေခဏခဏဖြစ်မယ်မငြိမ်မသက်တာတွေဖြစ်မယ်ဆိုလို့ရှိရင်တကယ်ရင်းနှီးမြှုပ်နှံမှုကိုထိခိုက်လာနိုင်တယ်နောက်တစ်ဖက်မှာလက်ရှိဖွံ့ဖြိုးရေးအတွက်လှုပ်ဆောင်နေရတဲ့အနေမှာခက်ခဲဖြစ်နိုင်တယ်ဒီလူတွေထွက်သွားလို့ရှိရင်အလုပ်လက်မဲ့တွေပိုကြီးလာနိုင်တယ်ဒါမျိုးစိုးရင်ကြတာလည်းရှိပါတယ်မသက်သက်အောင်ဒါနဲ့ပတ်သက်လို့ဘယ်လိုဖြေရှင်းပေးနိုင်မလဲ
အဓိကအားဖြင့်ဆိုလို့ရှိရင်တော့ကျမတို့ဟိုဒီအထည်ချုပ်လုပ်ငန်းကတော့များသောအားဖြင့်ပေါ့နော်အခုနောက်ပိုင်းဆိုလို့ရှိရင်လည်း investment တွေတော်တော်များများဝင်လာတာလည်းတွေ့ရတယ်ပြီးတဲ့အခါကျတော့အထည်ချုပ်လုပ်ငန်းတွေကနေ GDP တွေတက်နေတာကိုလည်းကျမတို့တွေ့ရတယ်ဆိုတဲ့အခါကျတော့တကယ်ကြတော့ကျမတို့ဒီမြန်မာနိုင်ငံမှာလည်းအထည်ချုပ်လုပ်ငန်းလို့ပြောတဲ့နေရာမှာကျမတို့ဒီ CMB ပေါ့နော်ဒီလက်ခစာဟိုလုပ်ငန်းတွေဖြစ်နေတာကိုလည်းကျမတို့တွေ့ရတယ်ဆိုတဲ့အခါကျတော့ကျမတို့ဒီအလုပ်သမားတွေဒီကဒီလုပ်ငန်း များသောအားဖြင့်ကတော့ဒီလုပ်ငန်းတွေမှာလောက်တာတော့အမျိုးသမီးတွေများတာပေါ့နော်အမျိုးသမီးအလုပ်သမားတွေများတယ်ဒါပေမဲ့ခုနကပြောသလိုပေါ့ရင်းနှီးမြှုပ်နှံမှုတွေကဒီဆန္ဒပြမှုတွေကြောင့်ဝင်မလာဘူးဆိုတဲ့ကိစ္စနဲ့ပတ်သက်ရင်တော့ကျမတို့ဘက်ကနေပြန်ပြီးတော့ပြောနိုင်တာတော့တိတိကျကျမတို့နိုင်ငံကိုရင်းနှီးမြှုပ်နှံမှုဝင်လာဖို့ဆိုလို့ရှိရင်ကျမတို့နိုင်ငံရဲ့ဒီအခြေခံအဆောက်အအုံတွေဖြစ်တဲ့မီးလက်ချက်မီးကိစ္စတွေကျမတို့မီးသေးသေးရဲ့ကိစ္စတွေနောက်တစ်ခါကျတော့ကျမတို့တိုင်းပြည်ရဲ့အာမီးဒီလိုစိတ်ကိစ္စရှိမယ်နောက်တော့ပြိပခါတွေအင်တာမှာကြီးမားတဲ့ပြိပခါတွေရှိနေတယ်ဒါတွေကြောင့်လားကျွန်တော်တို့ရင်းနှီးမြှုပ်နှံမှုတွေမျိုးလို့ကျွန်တော်တို့မြင်တယ်တစ်ဆက်တည်းမှာခုနပြောလို့အလုပ်သမားတွေဆန္ဒပြလို့အလုပ်သမားတွေကြောင့်ရင်းနှီးမြှုပ်နှံမှုမဝင်ဘူးဆိုတဲ့ကိစ္စကအမှန်တကယ်ဆိုလို့ရှိရင်မရှိဘူးလားဆိုတော့ရှိတော့ရှိရဒါပေမဲ့ဒါအချက်တစ်ချက်အနေနဲ့ပဲပါတယ်ဒီအချက်ကြောင့်ဒီရင်းနှီးမြှုပ်နှံမှုတွေဝင်မလာဘူးဆိုတဲ့ကိစ္စတော့ကျွန်တော်အနေနဲ့ကြောက်ရွံ့ပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့တိုင်းမျိုးရင်းနှီးမြှုပ်နှံမှုဝင်လာဖို့ဆိုရင်ဒီအချက်ကျွန်တော်တို့ရဲ့ဥပဒေတွေဒီနည်းမျိုးနဲ့မှုဥရီအနေနဲ့ကျမတို့ခိုင်မာဖို့လိုတယ်လို့နောက်တစ်ချက်ကကြတော့ကျမတို့ဒီခုနကပြောတဲ့အခြေခံအဆောက်အအုံတွေဖြစ်တဲ့လမ်းပန်းဆက်သွယ်ရေးလက်ပစ်မီကျမတို့လက်ပစ်မီအခုဆိုရင်ကျမတို့နိုင်ငံမှာလက်ပစ်မီကြီးပြတ်တာအရန်ကိုကြီးပြတ်နေရဆိုတဲ့ခါကျတော့ဒီလိုမျိုးဒီအခြေခံအဆောက်အအုံတွေဖြစ်တဲ့လက်ပစ်မီလမ်းပန်းဆက်သွယ်ရေးအခွန်နောက်တစ်ခုကအဲ့အရာတွေကကျမတို့ဘက်ကနေပြီးတော့အစိုးရကနေတန့်ဖို့ကူညီမှုမပေးနိုင်ဘူးဆိုရင်ရင်းနှီးမြှုပ်နှံမှုဝင်လာဖို့ဆိုတာအင်မတန်ခက်ခဲပါတယ်။ရင်းနှီးမြှုပ်နှံမဲ့သူတွေဒီကျမတို့ကအခုချိန်မှာကြည့်နေတဲ့အချိန်ကာလပဲကြည့်ရဲ။ပြီးတော့ကျမတို့နိုင်ငံကလက်ရှိမှာလည်းပဲအရှင်းလင်းပြောလို့ရှိရင်ကျမတို့စစ်ကြည့်ရစ်တွေရှိတယ်လို့ပြည်ပခါတွေရှိနေတယ်လို့လူခွင့်ချိုးဖောက်မှုတွေရှိနေသေးတယ်ဆိုတဲ့ကိစ္စတွေကလည်းပဲကျမတို့နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုဝင်လာဖို့ဆိုတဲ့အဟိုကျမတို့ဒါအသာစီဖြစ်နေတာဖြစ်ပါတယ်ကျမတို့အလုပ်သမားတွေဆန္ဒပြလို့ဆိုတဲ့ကိစ္စကြီးအချက်တစ်ချက်နေနဲ့ဒါပါဝင်တော့လေဒါဒီဒါကြောင့်ဆိုတာတော့ကျမတို့လက်မခံပါဘူး
ဟုတ်ကဲ့ခင်ဗျအခုဒီစိတ်ရောအလုပ်ရုံတွေမှာဆန္ဒပြမှုတွေကျွန်တော်တို့မကြတွေ့ရပါတယ်ခင်ဗျအဲ့တော့ဆန္ဒပြမှုတွေကိုလိုက်ရောခဲ့တဲ့ဥပမာမျိုးလှုပ်ရှင်တဲ့ဘက်ကနေပြီးတော့ဒီအလုပ်သမားခွင့်ရေးကိုဒီလိုက်ရောပြီးလို့ဆန္ဒပြမှုပြီးသွားတာမျိုးဒါမျိုးဖြစ်ရတရောဘယ်လောက်ထိရှိပါလဲခင်ဗျ
အဓိကအပြည့်ဆိုလို့ရှိရင်တော့ဒီစက်ယုံကြီးစက်ယုံလုပ်ငန်းရှင်တွေဘက်ကနေပြီးတော့ပေါ့နော်လက်ရောတယ်ဆိုတဲ့ကိစ္စမှလည်းပဲကျမတို့ကဒီဥပဒေတွေကဥမာဆိုပါဆိုကျမတို့ရဲ့နိုင်ငံဥပဒေတွေကကျမတို့အကာအကွယ်ပေးမှုတွေကအင်မတန်အားနည်းတယ်ဥမာကျမတို့ဒီခေါင်းသမားကြီးကောင်စီကိုကျမတို့အလုပ်သမားတွေတက်လာတယ်ခေါင်းသမားကြီးကောင်စီသုံးပြက်ချက်ကိုအလုပ်သမားတွေကလိုက်နာတယ်ဒါပေမဲ့လုပ်ငန်းရှင်တွေကမလိုက်နာတဲ့ပြဿနာကကျမတို့အများကြီးပဲဒီအရီကို2012ကနေအခု2019ထိဆိုလို့ရှိရင်ပြဿနာပေါင်းအများကြီးရှိတယ်လို့နောက်တစ်ခုကကြတော့ပြည်လေသွားတယ်ပေါ့နော်ပြည်လေသွားတယ်ဆိုတဲ့ဟာမျိုးကလည်းမရှိဘူးလားဆိုတော့ရှိတော့ရှိရဲ့ဒါပေမဲ့အင်မတန်မှနေရရတိုင်းလုံးအဖြစ်တော့တွေ့ရတယ်။ဘာကြောင့်လဲဆိုတဲ့အခါကျတော့လက်ရှိမှာလည်းပဲနောက်တစ်ချက်ကကျမတို့နိုင်ငံမှာကအငင်းပွားမှုဖြစ်တဲ့ဆိုတဲ့အခါဒီမှာခုနကပြောတဲ့အခွင့်အရေးဆိုင်ရာပေါ့နော်ဥပဒေပါအခွင့်အရေးဆိုင်ရာအငင်းပွားမှုတွေရှိနေတယ်လို့တစ်ဆက်တည်းမှာပဲကျမတို့ဒုက္ခလှစာပေါ့နော်အဲလောက်ခလာတာမလောင်ငါးတဲ့ပြဿနာတွေကလည်းရှိနေတယ်။ဒုက္ခလာတာနဲ့ပတ်သက်လာလို့ရှိရင်လည်းကျမတို့ဖြေရှင်းရတဲ့အခါမှာကျမတို့နိုင်ငံရဲ့အနည်းဆုံးဒုက္ခလာတာဒီဒီအခုဆို4800ပေါ့။တကယ်ကျမတို့လက်တွေ့ဘဝတွေမှာကျမတို့အလုပ်သမားတွေကဒါဘလို့မှလောင်ငါးတဲ့တနည်းဒီလူတည်းလူတဦးတည်းရောက်ရဲ့တနည်းလောင်ငါးတဲ့လောင်ငါးတော့ဒုက္ခလာတာမဖြစ်သေးဘူးဆိုတာလည်းတွေ့ရတယ်ပေါ့နော်။အဲ့ဒါကြောင့်ကျမတို့ဥပဒေတွေကကျမတို့အလုပ်သမားတွေကိုအကာအကွယ်ပေးထားတဲ့ဟာမျိုးကအင်မတန်မှနည်းနေတာကိုတွေ့ရတယ်။အ ਨੇ သောခါကြီးတွေဥပဒေမှာကအမေရိကန်ဥပဒေတွေမှာတော့ပြောထားတာပေါ့။အ ਨੇ သောခါကြီးတွေဥပဒေမှာဆိုလို့ရှိရင်ဒီအလုပ်သမားတယောက်ဒီအလုပ်သမားတယောက်အလုပ်လုပ်လို့ရှိရင်မိသားစုဝင်2ဦးဥပါပေါ့နော်။ဒါစာဝတ်နေပြည်လေစီရမယ်ဆိုတဲ့ကိစ္စပါပြီးသား။သို့တော်လည်းပဲကျမတို့ဥပဒေကဥပဒေဖြစ်ပြီးတော့ကျမတို့တကယ်လက်တွေ့အကောင့်တွေပေါ်တဲ့အခါတွေမှာအခုတည်းကကိုအ ਨੇ သောခါကြီးတွေပြဿနာကအခုတည်းရှိသည့်ပြဿနာတွေတက်နေတော့ဆိုတာလည်းကျမတို့ပြရ။ဘာကြောင့်လဲဆိုတော့မလောက်ကားတဲ့ပြဿနာ။
ဟုတ်ကဲ့ကျွန်တော်
တစ်ချိန်ရှိတဲ့အခါကျတော့ဥပဒေရဆိုကျမတို့ဥပဒေရရှိတယ်သို့တော်ကျမတို့အလုပ်သမားတွေကအငြင်းနဲ့ဒါဆိုရင်အငြင်းနဲ့ရှုံးတဲ့အသက်မှာရှိနေသေးတယ်ဆိုလည်းတွေ့ရတယ်။
ဟုတ်ကဲ့ပြန်ကျွန်တော်အချိန်တော့သိပ်မရတော့ပါဘူး။ကျွန်တော်ဦးထည့်ကိုနောက်ဆုံးမေးချင်ပါတယ်။ကျွန်တော်တမနစ်ခွဲ2မိနစ်လောက်တော့ရပါတယ်။အခုခုနကကျွန်တော်မေးခဲ့မေးခွန်းမှာနိုင်ငံတကာစံနှုန်းစံထားတွေအတိုင်းဒီအလုပ်အဖွဲ့ဒီစေဝန်လုပ်ရုံတွေကနေအလုပ်ငန်းရှင်တွေကနိုင်ငံတကာစံနှုန်းစံထားအတိုင်းအလုပ်သမားခွင့်ရကိုဆောင်ရွက်ရမယ်ဆိုရင်လက်ရှိပြောမယ်ဆိုရင်မြန်မာနိုင်ငံကဖွံ့ဖြိုးမှုအတွက်တာဆူနေအခြေအနေပါပဲ။တစ်ဖက်မှာရင်းနှီးမြှုပ်နှံမှုကိုထိခိုက်လာနိုင်တယ်ဆိုတဲ့ပြောဆိုချက်ဒီပုံမှာဦးထည့်ဘယ်လိုများတုံ့ပြန်ချင်ပါလဲ။
နိုင်ငံကဒီစံနှုန်းတွေပေါ့နော်လူခွင့်ရေးစံနှုန်းတွေအဲဥပဒေစံနှုန်းတွေဒါဤထဲမှာရှိတဲ့အလုပ်သမားဥပဒေကိုမလိုက်နာတော့ပါကျွန်တော်တို့တစ်ခါဝပြောနေပါတယ်နိုင်ငံစံနှုန်းတွေအဆင့်ကိုကျွန်တော်တို့မပြောသေးပါဘူးဤထဲမှာရှိတဲ့အလုပ်သမားဥပဒေတွေအားလုံးကိုအလုပ်ရှင်တွေကမလိုက်နာတယ်ပေါ့နိုင်ရင်းနှီးမြှုပ်နှံမှုဥပဒေမှာပါပြီးသားပါဤထဲဥပဒေကိုလေးစားလိုက်နာမယ်အလုပ်သမားဥပဒေကိုလေးစားလိုက်နာမယ်ဆိုတာပါပြီးသားပါသို့တော်လည်းဤထဲဥပဒေအဲရောမလိုက်နာတယ်လို့လုံးချင်တွေကအလုပ်သမားဥပဒေတွေမလိုက်နာဘူးချူပေါက်နေတာအဲ့ဒါကိုပြောတာတစ်ခါလည်းကြည့်ရလို့ ILO ရဲ့ဒီတရားဟောကိုယ်က90%ဒီ လုပ်ငန်းခွင်မှာရှိတဲ့လုပ်ငန်းတွေရဲ့ရပိုင်ခွင်နဲ့ဒီအခြေခံခွင့်ရေးဆိုင်ရာဒီတိုးခင်ကြီးညာသရားမှာအဲလိုကွန်မက်ရှင်ဆစ်ချက်ရှိပါတယ်အဲ့ဒါတွေကိုဗမာနိုင်ငံမှာလိုက်နာဖို့အများကြီးလိုအပ်ပါတယ်ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီအဲလိုကွန်မက်ရှင်ကိုမပြောပါဘူးပြည်တွင်းအလုပ်ကမာဥတွေကိုပထမဆုံးဒီရင်းနှီးမြှုပ်နှံမှုလုပ်ကြတဲ့လုပ်ငန်းရှင်တွေကလိုက်နာဖို့လိုပါတယ်ဒီနေ့မြန်မာနိုင်ငံဖြစ်တဲ့ကပြည်တွင်းမှာပြဌာန်းထားတဲ့လုပ်ကမာဥတွေကိုမလိုက်နာရင်ဖြစ်ပါတယ်အဲ့ဒါကတည်သေးအစိုးရတော်တော်လေလောကမဝင်ဌာနနဲ့အလုံးရှင်အဖွဲ့အစည်းတွေအားလုံးမှာတာဝန်ရှိပါတယ်
ကျွန်တော်အဲ့မှာကျွန်တော်ဖတ်မိချင်တာကဒီလက်ရှိတည်ဆဲအလုံးသမားတည်ဆဲဥပဒေကိုဗလိုက်တာနဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစိုးရဘက်ကဘာမှမတုံ့ပြန်တာမျိုးမရှိဘူးလားခင်ဗျအ
ဲဒီနေ့ဒီတရားဥပဒေစိုးမိုးရေးရှုတော့နေပေါ့ဒါကိုဆောင်ရွက်တာအလုံးအားနေပါတယ်အားနေတဲ့အတွက်ကျွန်တော်တို့ကပြည်ရဲ့အလုံးသမားဥပဒေကိုလောကမတွေကိုအလုံးရှင်တွေဘက်ကချိုးပေါက်တာဒီကြုံတွေ့နေရတာကျွန်တော်တို့ပြောတာကအဲဒီအောင်သူလွတ်တော်ကပြဌာန်းထားတဲ့ဒီတွင်ကအလုကမအုပ်တွေကိုအလုရှင်တွေကလေးစားလိုက်တာပဲပါလေးစားလိုက်တာအောင်လည်းအလုကမဝန်ကြီးဌာနနဲ့ဒီအောင်သူအစိုးရဘက်ကဒါတွေကြီးကြပ်ကိုကဲဖို့လိုပါတယ်အဲ့ဒါတွေကအလွန်အားနည်းနေရတဲ့မြန်မာနိုင်ငံမှာရှိတဲ့အလုကမတွေကအလုကမအဖွဲ့တွေဆုံးရှုံးနေတာအဲ့ဒါကိုကျွန်တော်တို့ပြော
ဟုတ်ကဲ့ပါ
တစ်ဖက်ကလည်းဒီအောင်သူပြဌာန်းတဲ့အလုကမအုပ်တွေကအဲဒီအလုကမတွေကခွေကာဝယ်စောင့်ရှောက်ရမယ်အဲမတည့်ရောက်တဲ့အတွက်အလုကမအဲဖော်ပြမှုတွေပုံမှန်24ကိုသူကမငြိမ်းချတဲ့တယ်ကျွန်တော်တို့ကပြောနေတယ်။ဒါကြောင့်မို့ကျွန်တော်တို့ကအလုံမားတွေအတွက်အလုံမားအခွင့်အရေးကိုကာဝယ်စောင့်ရှောက်ပေးတဲ့ဥပဒေကိုမပြဌာန်းနဲ့မိမိပါတီလွတ်တော်ကိုယ်စားလှယ်အောင်လို့2020မှာအဲဆန္ဒထောက်ပါဆန္ဒမဲမပေးဖို့ကျွန်တော်တို့ဆုံးဖြတ်ထားပါတယ
်။အဲ့ဒီ
အပြင်ကျွန်တော်တို့ကတောင်းအားပေးဖို့အလုံမားတွေကိုကာဝယ်စောင့်ရှောက်ပေးတဲ့
အဲဦးလေးဟုတ်ကဲ့ကျွန်တော်တို့ဒိုင်ရိုက်ဦးဒဲလီလိုက်စီအစီအစဉ်ချင်းစစ်တော့လို့ပါဦးထေခင်ဗျာဦးထေကျွန်တော်တို့ဒိုင်ရိုက်လိုက်အစီအစဉ်ချစ်တော့ဖြစ်ပြည့်တော့လို့ပါကျွန်တော်တို့ဒိုင်ရိုက်လိုက်အစီအစဉ်ဒီမှာပဲရန်နာကွင်းပြေပါပါဝင်ဆွနေပြီးတဲ့ဦးထေရောမတ်သက်သက်အောင်ကိုကျွန်တော်တို့ရှင်ကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
စင်ထလို့ရေမှုမဆုမနဲ့ကိုသားညုံတို့တင်ဆက်ပေးထားတဲ့ဒိုင်ရိုက်လိုက်စီကွန်တာဆင်ခဲ့ကြတာဖြစ်ပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေကျက်ကိုမတ်သက်ကြီးထက်ကကြီးညာပေးပါလိမ့်မယ်
ဂျပန်နိုင်ငံကိုစနေနေ့ကဆက်ရောက်သွားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကခီးစဉ်ပထမဆုံးနေ့မှာပဲအမေရိကန်နဲ့ဂျပန်ကြားကုန်သွယ်ရေးမညီမျှမှုကိုပြောဆိုခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးမှာအပေးယူမျှစေဖို့အမေရိကန်ပို့ကုန်တွေအပေါ်အတားအဆီးတွေကိုဖယ်ရှားရေးနဲ့ကုန်သွယ်ရေးမညီမျှမှုကိုသဘောတူညီချက်နဲ့ဖြည့်ရှင်းနိုင်ဖို့မျှော်လင့်ကြောင်းသဘောတူညီချက်ရဖို့နှိစက်လာပြီဖြစ်ကြောင်းသမ္မတထရန့်ကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကခရိုင်းမီးယားကျွန်းဆွယ်မှာထိတ်တက်ရင်ဆိုင်ခဲ့တဲ့ယူကရိန်းရေတပ်သင်္ဘော၃စင်းနဲ့ရေတပ်အမှုတပ်၂ဒါဇင်တို့ကိုအ мян ပြန်လွှတ်ပေးဖို့ကုလသမဂ္ဂဆိုင်ရာခုံရုံးတစ်ခုကရုရှားနိုင်ငံကိုအမိန့်ချမှတ်လိုက်ပါတယ်။ဒီလအစောပိုင်းကကြားနာမှုတွေအပြီးဂျာမနီအခြေစိုက်ပင်လယ်ပြင်ဥပဒေကြောင့်ဆိုင်ရာပြည်ပဆိုင်ရာခုံရုံးကစနေနေ့မှာအခုလိုအမိန့်ချမှတ်တာဖြစ်ပါတယ်။တောင်အာဖရိကနိုင်ငံရဲ့သမ္မတဒေအဖြစ်ဆာရေရာမာဖိုစာစနေနေ့ကကျင်းသစ်စာကျင်းပပါတယ်။မြို့တော်ပရီတိုရီယာမှာကျင်းပတဲ့ကျင်းသစ်စာကျင်းပပွဲကိုတော့ဒေတာရင်းခေါင်းဆောင်တွေနဲ့ဧည့်သည်တော်3000လောက်တက်ရောက်ခဲ့ကြပါတယ်။ကမ္ဘာနိုင်ငံပေါင်း30ကျော်ကိုဖြတ်ပြီးမိုင်ပေါင်း3000ကျော်ကိုစံကယ်စီခီးနှင်မဲ့မြန်မာလူငယ်နှစ်ဦးရဲ့ခီးစဉ်ကိုတော့ဒီကနေ့တနင်္ဂနွေနေ့မှာစတင်မှာဖြစ်ပါတယ်။မြန်မာနိုင်ငံကနေအင်္ဂလန်ထိသွားမဲ့ Motorlock ဆိုင်ကယ်ခီးနှင်မဲ့သူတွေကတော့စိုင်းစွမ်ဖနဲ့ကိုအောင်ကျော်ဝင်းတို့ဖြစ်ပါတယ်။ဒီနေ့ဆိုင်ကယ်ခီးကိုတော့ရန်ကုန်မြို့ရွှေတကုန်းစီတီတို့ကနေစတင်มาဖြစ်ပါတယ်ရှင်
။တင်းကြီးကျုပ်ကိုမတ်တကင်ထိုက်ကကြည်ညာပေးခဲ့တာပါ။ဒီမိနစ်တဲ့စီစဉ်ထုတ်လို့ရမှုကတော့ကိုညာဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့နာရှဝန်ခါလီဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ View American တဲ့နှစ်နေခင်မြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်ည6နာရီခွဲကနေ9နာရီထိ9.19 19.25တို့ကနေတိုက်ရိုက်ဖမ်းယူနိုင်ပါတယ်။နားဆင်တဲ့သောတာရှင်အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းအောင်မြင်ပျော်ရွှင်တဲ့နေ့တစ်နေ့ဖြစ်ကြပါစေရှင
This program has come to you from the Voice of America, Washington.